Welcome to the Voice of America in Burmese.
Mingala nya chan ma to ta shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ6ရက်ဗုဒ္ဓဟူးနေ့ညဖက်9နာရီနဲ့10နာရီထိအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 30နဲ့52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနောင်လောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကူမှာထိပ်သီးတွေ့ဆုံမှုရပ်ပိုင်းတာလိုတော့တဲ့အချိန်မှာပဲစင်ကူနိုင်ငံရဲ့ဝန်ကြီးပျော်ရွှင်မြို့တော်ကိုသွားဖို့အစီအစဉ်နေပါတယ်။ရခိုင်ပြည်နယ်ကနေရက်စွန့်ခွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်ရေးမြန်မာဆွေရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားတလည်မှုစာချုပ်တော်တရက်လက်မှတ်ရေးထိုးပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးနဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ရင်းကလူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရေးကိစ္စဆောင်ရွက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကမြန်မာကိုစာရေးသားပေးပို့ခဲ့တဲ့သတင်းမှာကတော့
ဘောလူခွင့်ရေးဖောက်ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဆွဆွဲမှုတွေရှိတယ်ပေါ့နော်အဲဒီဆွဆွဲမှုတွေကိုကျွန်တော်တို့ပွင့်လင်းမြင်သာစွာနဲ့ဟလာအဆုံးသတ်ဆွဆွဲပြီးတော့အရေးယူပြီးဖို့ဆိုတာနံပါတ်1ချက်နံပါတ်3ချက်ကတော့
မြန်မာစံအမတ်ကြီးဦးဟောက်တို့စွန့်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ရခိုင်ဒေသကနေထွက်ပြေးသွားတဲ့မွတ်စလင်တွေပြန်လည်ခံရင်းတဲ့နေရာခြားတာရေးတွေမှာမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သတင်းနိုဝင်ဘာမှာကျင်းပမယ်လွတ်တော်ကြားဖြတ်ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုမေးမြန်းတင်ပြချက်တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကောင်လင်းဦးနဲ့မသိင်ထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကူနိုင်ငံမှာထိပ်သီးတွေ့ဆုံမှုစီစဉ်ထားတာရပ်ပိုင်းသာကျန်တော့တဲ့အချိန်မှာပဲစင်ကူနိုင်ငံရဲ့ဝန်ကြီးပျော်ရွှင်မြို့တော်ကိုတွားရောက်ဖို့စီစဉ်နေပါတယ်။စင်ကူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan နှစ်ရက်ကြာမြောက်ကိုရီးယားခီးစဉ်မနက်ဖြန်စတင်မှာဖြစ်တဲ့အကြောင်းစင်ကူနိုင်ငံကပြောဆိုလိုက်တာပါ။အမေရိကန်သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့ရှစ်သတင်းပတ်အင်္ဂါနေ့ကျရင်စင်ကူမှာတွေ့ဆုံမှာဖြစ်ပြီးအမေရိကန်သမ္မတအင်ဂျီရောကတော့ Sentosa ကျွန်းပေါ်ကကပလာဟိုတယ်မှာတွေ့မဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စင်ကူကထိပ်သီးတွေ့ဆုံမှုကနေကြီးကြီးမားမားရလဒ်တစ်ခုထွက်လာဖို့မျှော်လင့်ကြောင်းလဲသမ္မတထရန့်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကတော့ထိပ်သီးတွေ့ဆုံမှုအခြေခံလုပ်ငန်းစဉ်တွေအတွက်ဆက်လက်ဆွေးနွေးနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ထံကစာတစောင်ကိုတင်ဆောင်လာတဲ့ညာလေယုံဖြစ်သူကင်ယုံကျိုကိုတော့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအင်ဂျီရောမှလက်ခံတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့သမ္မတထရန့်ကအရင်တုန်းကပြောခဲ့ပူပေမဲ့မြောက်ကိုရီးယားထိပ်တန်းရရှိနေပြီးခဲ့တဲ့တောက်ချန်တွေကတွေ့ဆုံပြီးမှတော့အချိန်ယူဆောင်ရွက်ဖို့ပြောခဲ့ပါတယ်။ရှစ်သတင်းပတ်ထဲထိပ်သီးတွေ့ဆုံမှုကလုပ်ငန်းစဉ်အစတစ်ခုသာဖြစ်တာကြောင့်သဘောတူညီချက်တစုံတရာလက်မှတ်ရေးထိုးဖို့မရှိကြောင်းလည်းသမ္မတထရန့်ကပြောခဲ့တာပါ။ဒါပေမဲ့လည်းနျူကလ িয়ার လက်နက်တွေကိုမစွန့်လွတ်မချင်းပိတ်ဆို့တန်ခတ်အရေးယူမှုတွေကိုဖယ်ရှားပေးမှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။
တမန်နီနဲ့အလူမီနီယံတင်သွင်းမှုတွေအပေါ်အမေရိကန်ကအခွင့်အရေးတွန်းမြင့်လိုက်တဲ့အတွက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေအပေါ်အခွင့်အရေးတွန်းမြင့်မဲ့အစီအစဉ်တရက်ဇူလိုင်လဆန်းမှာစတင်မဲ့အကြောင်းဥရောပသံတမန် EU ကပြောဆိုလိုက်ပါတယ်။အမေရိကန်သွင်းကုန်တွေအပေါ်အခွင့်အစည်းမြင့်သစ်တွေချမှတ်မဲ့အစီအစဉ်ကိုတော့ဥရောပကော်မရှင်ဒူဥက္ကဋ္ဌမာရော့စကိုဗစ်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဒီကနေ့ပဲကြေညာလိုက်တာပါ။ဥရောပကတမန်နီနဲ့အလူမီနီယံတင်သွင်းမှုတွေအပေါ်အခွန်တွန်းမြင့်သတ်မှတ်ဖို့အမေရိကန်ရဲ့တစ်ဖက်သက်ဆန်တဲ့တရားမဝင်လုပ်ရက်အတွက်တုံ့ပြန်ဆောင်ရွက်ရတာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဂျင်အဝတ်ထယ်ရီမော်တော်ဆိုက်ကယ်ရီနဲ့ဝီစကီအရက်အပါအဝင်ခမန်းချေအမေရိကန်ဒေါ်လာ3ဘီလီယံကျော်တန်ဖိုးရှိတဲ့ပို့ကုန်တွေအပေါ် EU ကအခွန်စည်းမျဉ်းသစ်တွေချမှတ်လိုက်တာပါ။ဥရောပကတင်ပို့တဲ့တမန်နီတွေအပေါ်အခွန်25ရာခိုင်နှုန်းအလူမီနီယံသွင်းကုန်တွေအပေါ်ဆရာဂိုင်နှုန်းသတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်တဲ့အပေါ်ဥရောပကလက်တုံ့ပြန်တဲ့အနေနဲ့အခွန်စည်းမျဉ်းသစ်တွေချမှတ်တာလည်းဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုကိစ္စတွေဟာကနေဒါနိုင်ငံကွီဘက်ပြည်နယ်မှာတောက်ချန်နေစတင်မဲ့ကမ္ဘာဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံမှာလည်းဆက်လက်လွှမ်းမိုးနေမယ်လို့မျှော်လင့်ရပါတယ်ရှင်။
UN နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံကသဘောတူညီချက်ကိုပြင်ဆင်ရေးဥရောပကောင်ဆောင်တွေကိုစီရင်မှုရွေးချယ်တဲ့သုံးရကြဥရောပခီးစဉ်ဆုံးသက်ဖြစ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့လန်ဒန်မှာဒီနေ့တွေ့ပါတယ်။ဥရောပခီးစဉ်ဆက်ဖြစ်တင်းလာနေကဂျာမနီကိုရောက်ချိန်မှာတော့အရှေ့လယ်ပိုင်းဒေသမှာ UN ရဲ့စွပ်ပတ်မှုတွေကြောင့်ဥရောပကိုဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးလာမယ့်အခြေအနေနဲ့ပတ်သက်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကိုတရီပြပြဆိုကြတာပါပြင်သစ်ကိုမနေ့တုန်းကရောက်စင်မှာလဲအစ္စရေးအဓိကညီမချင်းဟာအီရန်နိုင်ငံကနျူကလ িয়ার လက်နက်မပိုင်ဆိုင်မှု ဖြစ်တဲ့အကြောင်းဣဇွေဝင်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ယူအန်နိုင်ငံကဒေသတွင်းမှာရန်လိုတဲ့လုပ်ရည်တွေနဲ့ခွဲခြားထားလို့မရနိုင်တဲ့ကြောင်းနျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုသူ့အနေနဲ့တခြားလုံးကန့်ကွက်ခဲ့တာဖြစ်တဲ့အကြောင်းလဲပြည်သူ့သမ္မတအီမန်နျူရယ်မက်ခရွန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ပြည်သူ့သမ္မတကတော့ယူအန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့အကောင်းဆုံးရရှိထားတဲ့စစ်နဲ့စစ်ဆက်ညှိနှိုင်းမှုတစ်ခုဖြစ်တဲ့သဘောတူညီချက်ကိုဆက်လက်ကောင်တယ်ဖော်သားမယ်ကြောင်းပြောဆိုခဲ့ပါတယ်။လက်ရှိသဘောတူညီချက်ဟာပြည့်ပြည့်စုံမှုမရှိတာကိုလက်ခံပေမဲ့လည်းအရင်ရခဲ့ဘူးတဲ့သဘောတူညီချက်တွေတဲ့တာရတဲ့အကြောင်းနဲ့သဘောတူညီချက်ကနှုတ်ထွက်ခြင်းအပြင်ဒေသတွင်းတည်ငြိမ်မှုကိုအထောက်အကူပြည့်နိုင်စရာမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာမနစ်အင်ကာနီကချင်းပတဲ့တမှုထူးခြားတဲ့ပနာမရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမဲအများစုရခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်မှဒိုင်ယန်ဖိုင်းစတိုင်ကတော့နောက်ထပ်အထက်လွှတ်တော်သက်တမ်း6နှစ်အတွက်ပြန်လည်ရွေးကောက်ခံနိုင်ရည်အဆင့်တစ်ဆင့်ပိုးပြီးတော့နှိဆက်သွားစေပါတယ်။ဘဲပါတီကပဲဖြစ်စေမဲအများဆုံးရသူနှစ်ဦးလာမယ့်နိုဝင်ဘာလထွေထွေရွေးကောက်ပွဲမှာရှင်ပြိုင်ခွင့်ရမယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ပနာမအကျိုးရွေးကောက်ပွဲကြီးမှာအသက်84နှစ်အရွယ်ဆန်ဖရန်စစ္စကိုမြို့တော်ဝန်ဟောင်းဒိုင်ယန်ဖိုင်းစတိုင်ကသူမထင်ခဲ့တဲ့ပြိုင်ဘက်ပြည်နယ်အထက်လွှတ်တော်ကဒီမိုကရက်အမတ်ကေဗင်ဒီလီယွန်းထက်အလွယ်တကူမဲအသာရခဲ့တာပါဒီအခင်းအကျင်းအရဆိုရင်တော့နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာဒိုင်ယန်ဖိုင်းစတိုင်အနေနဲ့အသက်52နှစ်အရွယ်ကေဗင်ဒီလီယွန်းနဲ့ရှင်ပြိုင်လာရနိုင်ပါတယ်ဆန်ဖရန်စစ္စကိုမြို့တော်ဝန်ဟောင်းလက်ထောက်အုပ်ချုပ်ရေးမှူးဒီမိုကရက်ဂါဗင်နျူးဆန်ကတော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အနိုင်ရသွားပြီးသမ္မတဒေါ်နယ်ထရန့်ကထောက်ခံထားတဲ့ Republican စီးပွားရေးလုပ်ငန်းရှင်ဂျွန်ကောက်စ်နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။သက်တမ်းပြည့်သွားပြီးဖြစ်တဲ့အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းရဲ့နေရာကိုအစားထိုးနိုင်ရေးသူတို့နှစ်ဦးရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ဗျာ။ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲကြုံခဲ့ရတဲ့ပြည်ပကတ်တွေအတွင်းနေရက်ဆုံးခွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူပေါင်းဆောင်ရည်မြမဆွေရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုဆက်ကြုံတော်တရက်ကိုလက်မှတ်ရေးထိုးပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြမဆွေရတို့ကြားလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ဟာရခိုင်ပြည်နယ်ကတင်းရှောင်သွားသူတွေကိုယ်သဘောဆန္ဒအရနေရက်ပြန်လာနိုင်ရေးလုပ်ငန်းစဉ်ပုံမှန်မြန်ဆန်လာအောင်အထောက်အကူဖြစ်စေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါခမန်းကြီးလူပေါင်း9သိန်းလောက်ကိုပြန်လည်လက်ခံရမှာလူသန်းဝန်းကြားဝန်ဆန်းနိုင်ရေးဘေးကင်းလုံခြုံရေးဝန်ဆောင်မှုတွေနဲ့နေထိုင်ရေးစောင့်ဆရာကိစ္စတွေအများအပြားရှိနေကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Net OSP ကပြောဆိုပါရတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါမြန်မာဆွေးနွေးနဲ့ကုလသမဂ္ဂအေဂျင်စီတို့ကြားသဘောတူညီချက်ရခဲ့တဲ့အပေါ်ရန်ကုန်မြို့ကအမေရိကန်တန်ယုံကလည်းကြိုဆိုလိုက်ပါတယ်ကိုယ်သဘောတူညီချက်ကနေရက်ဆုံးခွာတင်းရှောင်နေသူတွေကိုယ်သဘောဆန္ဒအရဘေးရန်ကင်းကင်းဂုဏ်သိက္ခာရှိရှိနဲ့နေရက်ပြောင်းနိုင်မဲ့အခြေအနေတွေကိုဖန်တီးပေးနိုင်မှုမျှော်လင့်ကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပေါ်ထုတ်နိုင်မှုလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တရက်ဖွဲ့စည်းမဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ထဲမြမဆိုးဟာကကြေညာခဲ့တဲ့အပေါ်မှာလဲမျှော်လင့်ဆောင်စားနေတဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဟာပွင့်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ဖို့နဲ့စုံစမ်းစစ်ဆေးရမှာအပြစ်ရှိသူတွေကိုပေါ်ထုတ်တွေ့ရှိရင်လဲအရေးယူဖို့လိုအပ်တဲ့အကြောင်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်
တရုတ်တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီး ZTE ကအမေရိကန်ပြည်ထောင်စုနယ်သဘောတူညီချက်တစ်ခုလက်မှတ်ရေးထိုးလိုက်တာကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ကုမ္ပဏီကြီးအနေနဲ့စီးပွားရေးလုပ်ငန်းပြန်လည်လုပ်ကင်ခွင့်ရသွားစေမှာဖြစ်တယ်လို့ Reuters သတင်းကဖော်ပြပါတယ်အမေရိကန်ထုတ်ဆက်ပစ္စည်းတွေတင်ပို့မှုကိုအမေရိကန်အစိုးရဘက်ကဖြတ်တောက်လိုက်ပြီးတဲ့နောက် ZTE လုပ်ငန်းကြီးအနေနဲ့လုံးဝပိတ်သိမ်းလိုက်ရမယ့်အခြေစိုက်သွားစေတာပါကျွမ်းကျင်သူတို့အဆိုအရတော့အမေရိကန်နည်းပညာနဲ့ထုတ်ကုန်တွေကိုအီရန်မြောက်ကိုရီးယားတို့အပါအဝင်အမေရိကန်ကကုန်သွယ်ရေးတန်းမြစ်ထားတဲ့နိုင်ငံတွေကိုရောင်းချနေတာကိုဖော်ထုတ်တွေးရှိခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ ZTE လုပ်ငန်းကြီးအနေနဲ့ wireless station တွေ internet ဆက်သွယ်ရေးကွင်းရပ်တွေနဲ့ smartphone တွေထုတ်လုပ်ဖို့အတွက် American ထုတ်ကုန်တွေကိုအားကိုးနေရတာဖြစ်ပါတယ်။ ZTE လုပ်ငန်းကြီးပြန်လည်လက်ပတ်ခွင့်ရရေးသဘောတူညီချက်ထဲမှာတော့ဒေါ်လာတန်1000ဒဏ်ကြေးပေးဖို့သူ့ရဲ့လုပ်ငန်းကြီးတွေမှာပုံမှန်ဝင်ရောက်စစ်ဆေးခွင့်နဲ့အမှုဆောင်အဖွဲ့ကိုအစားထိုးဖို့တွေပါတယ်လို့လဲ Reuters ကဖော်ပြပါတယ်။အပိသက်သဘောတူညီချက်လက်မှတ်ထိုးသလားဆိုတဲ့အပေါ်မှာတော့ ZTE ဘက်ကရောအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဘက်ကရောအတည်ပြုမထားပါဘူး။ဒါပေမဲ့လို့လဲ ZTE ကိုအမေရိကန်ထုတ်စက်ပစ္စည်းတွေပြန်လဲအသုံးပြုခွင့်ပေးလို့တဲ့သမ္မတဒေါ်နယ်ထရန့်အစိုးရအပေါ်မှာတော့အမေရိကန်လွှတ်တော်အမတ်တွေကစိတ်ဆိုးဒေါသဖြစ်ကြတယ်ဆိုတဲ့သတင်းတွေတော့ရှိနေပါတယ်ရှင်။
အမျိုးသားလူညွန့်ရေးကိုချင်းကြောက်နေတယ်လို့အမေရိကန်ထောက်လှမ်ရေးအသိုင်းအဝိုင်းကယူဆထားတဲ့ကုမ္ပဏီတစ်ခုပါဝင်တရုတ်နိုင်ငံကနည်းပညာလုပ်ငန်း၄ခုကိုသတင်းအချက်အလက်တွေဝေမျှပေးဖို့သဘောတူလက်ခံထားခဲ့ကြောင်း Facebook Internet လူမှုကွန်ရက်ကဝန်ခံပြောဆိုလိုက်ပါတယ်။ဒီအတွက်လည်းသုံးဆွဲသူတွေရဲ့ကိုယ်ပိုင်အချက်အလက်တွေကိုအသုံးချမှုနဲ့ပတ်သက်လို့ Facebook ပေါ်စိုးရိမ်မှုတွေလည်းထပ်မံထွက်ပေါ်လာခဲ့တာပါ။ Facebook သုံးသူတွေအနေနဲ့ဆက်သွယ်ရေးကိရိယာမျိုးစုံကိုသုံးနိုင်အောင်တရုတ်ကုမ္ပဏီတွေဖြစ်ကြတဲ့ Huawei, Lenovo, Oppo နဲ့TCL တို့ပါဝင်လုပ်ငန်းပေါင်း60လောက်နဲ့အချက်အလက်တွေဖလှယ်ရေးအထူးသဘောတူညီချက်တွေရှိနေတဲ့အကြောင်း New York Times စင်စာကြီးကဖော်ပြခဲ့ပြီးနှစ်ရက်ကြာမှာပဲ Facebook ကုမ္ပဏီကအတည်ပြုပြောဆိုလိုက်တာပါ American ထောက်လှမ်ရေးတာဝန်ရှိသူတွေကတော့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေနဲ့ Internet Server တွေကအချက်အလက်တွေကိုတရုတ်အစိုးရကတောင်းခံနိုင်တယ်ဆိုပြီးစိုးရိမ်ကြောင်းပြောဆိုထားကြပါတယ်စိုးရိမ်မှုတွေကြောင့် Huawei အစ်မြင့်လက်ကင်ဖုန်းတွေကို Cisco နေမှာရောင်းချသုံးစွဲခွင့်ကိုလည်း American စစ်တပ်ကတားမြစ်ထားတာပါFacebook ရဲ့လက်ကင်ဖုန်းလုပ်ငန်းတွေနဲ့တွဲဖက်လုပ်ငန်းတွေမှာဒေါက်တာတာဝန်ယူထားတဲ့ Francisco Varela ကတော့ Huawei ကုမ္ပဏီအပါအဝင်တခြားတရုတ်ကုမ္ပဏီတွေနဲ့အချက်အလက်ဖလှယ်မှုတွေကိုစတင်ဆောင်ရွက်စဉ်ကတည်းကထိ ंछ ုံမှုတွေရှိတဲ့အကြောင်းမနေ့တုန်းကပဲပြောဆိုသွားပါတယ်။ Britain ခြေစိုက်နိုင်ငံရေးဆိုင်ရာတိုင်ပင်ခံလုပ်ငန်းတစ်ခုဖြစ်တဲ့ Cambridge Analytica ကတန်းတဲ့ချီတဲ့ Facebook သုံးဆွဲသူတွေရဲ့အချက်အလက်တွေကိုရယူနေကြောင်းသတင်းတွေထွက်ပေါ်ခဲ့ရာက Internet လူမှုကွန်ရက်လုပ်ငန်းကြီးဖြစ်တဲ့ Facebook ဟာအကြီးအကျယ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။
American ပြည်ထောင်စုဟာဝိုင်ယီကျွန်းကကီလာဝေးမိတောင်ပောက်ကွဲမှုကြောင့်မနေ့ညကအိမ်ပေါင်းရာနဲ့ချီထိခိုက်ပျက်စီးခဲ့တာမှာမြို့တော်ဝင် Harry Kim ရဲ့နေအိမ်လဲပါသွားပါတယ်။ကမ်းခြေဘိုင်းကဒေသခံတွေကိုတော့မိတောင်ပောက်ကွဲမဲ့အန္တရာယ်ကြောင့်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကလေးကဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အတွက်ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့လကဆလို့ Big Island အရက်ကကျေးလက်ဒေသအများစုမှာမြေကြီးတွေအကွဲပြီးချွေရည်ဘူးတွေထွက်လာခဲ့ရကအစအုံတွေထိခိုက်ပျက်စီးမှုပိုများလာခဲ့တာဖြစ်ပါတယ
်ဟုတ်ဒီနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ဒေသကနေတစ်ဖက်နိုင်ငံဖက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပွင့်လင်းမြင်သာမှုရှိစွာပူးပေါင်းပါဝင်နိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးအပြင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့ဆိုလိုက်ပေမဲ့ကုလလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသရင်းစုံစမ်းစစ်ဆေးခွင့်ကိုတော့မူလတဘောထားတိုင်းလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမှတ်မိခပေးပို့ထားပါတယ်။
ဒီကနေ့ရခိုင်ဒေသကနေတဖက်နိုင်ငံဘက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေနဲ့မြန်မာအစိုးရတို့နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုလက်မှတ်ရေးထိုးတာမှာသဘောတူထားတဲ့အချက်တွေနဲ့ပတ်သက်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးက VOE ကိုခုလိုပြောပြပါတယ
်။လုပ်တဲ့အပိုင်းက repetition ကိုဦးတည်တဲ့အမှန်တကယ်ကျွန်တော်လုပ်တာ။ဥပဒေနဲ့ကိုယ်တော်တော် repetition မှာလည်း UNHCR ရဲ့ပုံဖို့ပါဝင်မှုပါမကိုအောင်မြင်တဲ့သဘောရှိခဲ့တယ်ပေါ့နော်။ဒီဟာကကျွန်တော်က MOU က UNDP ရဲ့ပါဝင်မှုပါကျွန်တော်တို့ကထည့်ထားတော့ပြန်လည်ထူထောင်ပြန်လည်တည်ဆောက်တဲ့နေရာအထိပါ UNDP ကပါမယ်။ဟိုထောက်ပံ့ကူညီမှုတွေကိုနောက်လျှောက်ပေါ့နော်။အချိန်တိုင်းတာတစ်ခုပဲဒါသူကဒါလည်းကတရားခင်းမယ်လို့ပေါ့။အဲ့ဒါကိုကျွန်တော်ကပြောပြီးတော့ဟိုတို့တာ
ဒီလိုလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့အမေရိကန်တန်ယုံဘက်ကတော့မြမအစိုးရရဲ့လှုပ်ဆောင်မှုကိုကြိုဆိုကြောင်းတဘောရထုတ်ပြန်ထားခဲ့ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီလိုထွက်ပြေးရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်အဖွဲ့ဟာမြမပြည်ကိုပြီးခဲ့တဲ့ရက်ပိုင်းကနှစ်ရက်ကြာလာရောက်ခဲ့ပါတယ်။ ဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ဆိုရင် ICC ခေါ်နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေကင်တွယ်စုံစမ်းဖို့နဲ့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးဖို့ဆိုပြီးနှစ်ချက်တင်ပြခဲ့သလိုပြည်လဲလက်ခံရေးပိုင်းမှာပွင့်လင်းမြင်သာမှုရှိဖို့ကိုလည်းတောင်းဆိုထားခဲ့ပါတယ်မြန်မာအစိုးရဘက်ကကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပြန်လည်လက်ခံရေးပိုင်းမှာပွင့်လင်းမြင်သာစွာပူးပေါင်းဆောင်ရွက်ခွင့်ရှိမယ်လို့ဆိုထားပါတယ်။ဒါပေမဲ့ဘယ်အဆင့်ထိဘလောက်အတိုင်းအတာထိပါဝင်ခွင့်ရမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ကုလသမဂ္ဂအေဂျင်စီတွေကပါဝင်မှုဒီမှာပါပြီ။ဒီ MOU ကသူပါဝင်ဆောင်ခွင့်ရှိတယ်။ဒီ process ဒီထဲမှာသူတို့ပုံဝင်ပြီးတော့ပါနေမှာပဲ။အထောက်ပံ့ပြုတဲ့ကဏ္ဍမှာပါတယ်ဒီ process တစ်ခုလုံးအောင်မြင်အောင်သူတို့ကအထောက်ပံ့ပေးရမှာဖြစ်တယ်။ပေးရမှာဖြစ်တော့သူတို့ကိုယ်တိုင်ပါဝင်နေတဲ့အပေါ်မှာပွင့်လင်းရင်လာမှုတို့အဲကျန်တဲ့ဟို effective ပေါ့နော်ထိရောက်မှုဒါရရတော့သူတို့ကိုယ်တိုင်ပါဝင်ပြီးတော့ဆောင်ရရမှာဖြစ်တဲ့အတွက်အဲ့ဒါတော့သိကြောစရာမလိုတော့ဘူးနော်ပြောတယ်ပွင့်လင်းမြင်လာမှုဆိုတာတပောင်းနဲ့ပါပါပ
ါပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာဘက်ကပြောဆိုချက်တွေအပေါ်ဥစော်ထေးဘက်ကအခုလိုတုံ့ပြန်လိုက်တာပါဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်အဖွဲ့တွေတိုက်ခိုက်ခဲ့ပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့သွားမယ်လို့မြန်မာအစိုးရဘက်ကမေလ31ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီအထက်မှာပါဝင်မဲ့သူတွေကိုတော့မသိရသေးပါဘူး။အဲ့ဒီကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တဦးအပါအဝင်3ဦးပါဝင်မယ်လို့အစိုးရဘက်ကကြေညာထားပါတယ်။ဒီလူတွေဘယ်သူတွေလဲဆိုတာမသိရသေးသလိုဒီကနေ့ဥစော်ထေးကိုမေးမြန်းတာမှလည်းညီနိုင်စေမို့ပြောဆိုလို့မရသေးကြောင်းပြောပါရယ်ဒီကနေ့ပြည်သူ့လွှတ်တော်မှာတော့ဒီဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ထဲမှာနိုင်ငံသားပါဝင်ခြင်းမပြုဖို့တောင်းဆိုမှုတွေရှိခဲ့ပါရယ်လက်ရှိမြန်မာအစိုးရဘက်ကပြန်လည်လက်ခံရေးပင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့ဆိုထားပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသအတွင်းကိုလာရောက်ပြီးစုံစမ်းစစ်ဆေးခွင့်ပြုဖို့ကိုတော့မူလသဘောတိုင်းလက်ခံမှာမဟုတ်ဘူးလို့အစိုးရဘက်ကတော့ဆိုထားပါတယ်ရှင်
မမေခါပါရှင်ခုတစ်ဆက်တည်းရခိုင်သတင်းတပုတ်ဆက်ပါအောင်မယ်ရခိုင်မြောက်ပိုင်းအရေးမှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတော့ဆွဆွဲချက်တွေကိုပွင့်လင်းမြင်သာစွာနဲ့စုံစမ်းစစ်ဆေးအရေးယူနိုင်ရေးအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုပေးပို့တဲ့စာထဲမှာတိုက်တွန်းထားကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကပြောပါတယ်ရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရမှာနိုင်ငံတကာစုံစမ်းရင်းမှုတွေပါဝင်ခွင့်ပေးဖို့တောင်းဆိုနေချိန်မှာလုံခြုံရေးကောင်စီရဲ့တိုက်တွန်းစာထွက်ပေါ်လာတာပါကျွန်းလတရနေ့ကမြန်မာအစိုးရကိုပေးပို့ခဲ့တဲ့လုံခြုံရေးကောင်စီရဲ့စာပါအကြောင်းအရာကို VOA ကိုညံဝင်းအောင်ကမေးမြန်းရမှာအထက်အချက်လေးချက်တိုက်တွန်းထားကြောင်းမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကအခုလိုစတင်ဖြေကြားပါဗျာ
ကျွန်တော်တို့ရေးတဲ့ထဲမှာတော့အထက်၄ချက်ပဲပါတယ်ဟုတ်လား၄ချက်မှာနံပါတ်၁ကတော့ဗျာကုလသမဂ္ဂအေဂျင်စီတွေနောက်ပြီးတော့ကျွန်တော်တို့ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့အဖွဲ့အစည်းကိုအဲကျွန်တော်တို့ဒီရခိုင်မြောက်ပိုင်းပြည်ပကဖြစ်တဲ့ဒေသတွေကိုဝင်ခွင့်ပေးဖို့ပေါ့နော်နံပါတ်2ချက်ကတော့ဟိုပေါ့လူခွင့်ရေးဖောက်ပြက်မှုတွေနဲ့ပတ်သက်ပြီးတော့ဆွဆွဲမှုတွေရှိတယ်ပေါ့နော်အဲ့ဒီဆွဆွဲမှုတွေကိုကျွန်တော်တို့ပွင့်လင်းမြင်သာစွာနဲ့ဟလာဟိုဆောင်ရွက်ဆစ်ဆီးပြီးတော့အရေးယူပေးဖို့ဆိုတာနံပါတ်2ချက်နံပါတ်3ချက်ကတော့ရခိုင်ပြည်ထောင်စုကိုဖြည့်ဆင်းနိုင်ဖို့အတွက်အားလုံးလည်းသဘောတူညီထားတဲ့ဒီရခိုင်စုံစမ်းစစ်ဆေးကော်မရှင် Mr. Anand Commission ရဲ့ဟိုဟာပေါ့ recommendation တွေပေါ့နော်စုပြည့်ချက်တွေကိုပြန်ပေးချက်တွေကိုဟိုအကောင့်ထဲပို့ဖို့ပေါ့နံပါတ်၄ချက်ကတော့ကျွန်တော်တို့အခုမြန်မာနိုင်ငံဆိုင်ရာလက်နက်မကတင်းမှုချုပ်ရဲ့ထူးခုစလဲစခန်းလိုက်တဲ့ပုံကုန်နဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတဲ့အချက်ဒီ၄ချက်ပဲဖြစ်ပါတယ
်ဆိုတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုဟိုဒီပေးပို့တဲ့တိုက်တွန်းစာမှာနိုင်ငံကစုံစမ်းရေးမှုတွေကိုလာရောက်ခွင့်ပေးဖို့ဆိုတော့တိုက်တွန်းချက်ပါတယ်လို့သတင်းတွေမှာဆိုပါတယ်အဲ့ဒါဟုတ်ပါလား
မပါပါဘူးလုံးဝမဟုတ်ပါဘူးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ဆိုတာပဲပါပြီးတော့ဒီနိုင်ငံကအကိုဟိုဝင်ဝင်ပေးရမယ်ဆိုတော့လုံးဝမရှိပါဘူးဒါတော့သိကြတယ
်ဆိုတော့ဟိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာတီတာရောဒီနိုင်ငံတကာရဲ့ဒါမှမဟုတ်ရင်ကုလသမဂ္ဂရဲ့အဲစုံစမ်းရေးမှုတွေကိုစေလွှတ်ချင်တဲ့သဘောမျိုးတွေရှိနေပါသလား
အဲ့တော့တို့ကဟိုငိုရီးယားကျွန်တော်တို့ဒီလူထုရေးကောင်စီဆုံးဖြတ်ချက်မှာလည်းတို့ကဟိုဟိုပါဘောနော် first finding mission ကဟိုတို့ဖွဲ့ပြီးသားပဲလေဖွဲ့ထားပြီးသားပဲဒါကိုကျွန်တော်တို့ကလက်မခံဘူးကျွန်တော်တို့ကတော့ကိုယ့်အဟာနဲ့ကိုငိုရီးယားလည်းပြောပြီးသားပဲလေဒီပြည်မှုကျွတ်လွန်တာရှင်အရေးယူမယ်ကျွန်တော်ပြောပြီးသားထောက်ထားခိုင်းအောင်ရှင်ပေါ့နော်အဲ့ဒါအတွက်ကျွန်တော်တို့ကဒီတိုးတက်တဲ့စုံစမ်းဟိုစစ်ဆေးကော်မရှင်ပေါ့ဗျာအဲ့ဒါကိုကျွန်တော်တို့ကဒါအခုကိုယ့်ကိုဖွဲ့လိုက်တဲ့နေရာမှာအဲ့တော့ဟိုဒါတကယ်ကိုဟိုတွက်လက်တဲ့ဟလာဟိုကော်မရှင်ဖြစ်မယ်ဟိုဒါကို့အစီအစဉ်နဲ့ကိုထုတ်တာပဲလေ
အခုဒီကုလသမဂ္ဂလုံခြုံရေးကောင်စီကပေးပို့တဲ့စာကဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စီကို ဟိုရင်းညွှန်းပြီးတော့တိုက်တွန်းတဲ့စာလို့လည်းကြားရပါတယ်အဲ့ဒါဟုတ်ပါသလ
ားမြန်မာအများအကုန်စလေကိုပို့တဲ့စာကတော့ကျွန်တော်တို့အစိုးရတင်ပြရမှာပဲလေဘူးတီးကြဘသူရဲ့ဘသူရဲ့ဆိုပြီးတော့ဆိုရင်တော့ဒါမှမဟုတ်ပါဘူးဒါကတော့ကျွန်တော်စီရေးတဲ့ဆိုကြတဲ့ဒါကျွန်တော်အစိုးရကိုကစားပြုတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်စီကနေအစိုးရစီရောက်သွားမှာပေါ့
ဒီဒီစာနဲ့ပတ်သက်ပြီးတော့ဟလာရပ်ပေါင်း30အတွင်းမှာပြန်ပြီးတော့ဟိုတုံ့မြန်အကြောင်းကြားဖို့ဆိုတဲ့အချက်လည်းပါတယ်လို့ကြားရပါတယ်အဲ့ဒါရောဟုတ်ပါသလ
ားရပ်ပေါင်း30အတွင်းအကြောင်းဟိုပါအကြောင်းမြန်ပါဆိုတဲ့ဟာကတော့ဟိုကိုညနေအောင်မေးတဲ့ဥစ္စာသူဟိုဟာဖြစ်နေတာပေါ့နော်အဲ့လိုရုပ်ပြပြောရင်တော့သူများရာဇသံလုံးဖြစ်နေတာပေါ့အဲ့လိုမဟုတ်ပါဘူးဒါကုသသမဂ္ဂနဲ့ကျွန်တော်ဆက်ဆံတဲ့နေရာမှာတစ်ဖက်အပြန်လန်ဟလာနားလည်မှုအပြန်လန်လေးစားမှုနဲ့ဒါထိုက်တင်တဲ့တုံ့မြန်မှုဒါတော့ရမှာပဲအဲ့တော့ကျွန်တော်စီစာရင်ကျွန်တော်ပြန်ရမှာပေါ့ဒါကျွန်တော်တာဝန်ပဲလေ
အဲ့တော့မြန်မာအစိုးရကရခိုင်ရေးနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်အသေးတစ်ခုဖွဲ့သွားမယ်ဆိုတော့မေလကုန်မှာကြေညာပါတယ်။အဲ့လာကဒီနိုင်ငံတကာလှုပ်ထုံးလှုံနီးတွေအရာပေါ့နော်။မြန်မာအစိုးရကိုဒီ ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးကနေဟလာစုံစမ်းစစ်ဆေးတာတွေလုံးမလာရအောင်ရှောင်လွှဲခြင်းတဲ့သဘောလို့သုံးသပ်တာတွေလည်းရှိပါတယ်။တမန်ကြီးအနေနဲ့ဘယ်လိုများရှင်းပြခြင်းပါလဲ
။အဲ့လိုပြောလို့တော့ပဲရမယ်လေ။ဘာလို့လဲဆိုတော့လူခွင့်ရင်းနဲ့ပတ်သက်တဲ့ဟာလာချိုးဖောက်မှုတွေရှိတယ်ဆိုရင်တက်တည်ထောက်ထားခံလို့ရှိတယ်ဆိုလို့ရှိရင်ပြောကျွန်တော်အရေးယူမယ်ဆိုတာဒီ ICC ကိစ္စတော့မဖြစ်ခင်တည်းကဒါကျွန်တော်ပြောနေတဲ့စကားပါ။နော်ဒီနောက် Fact Finding Mission ထွက်မယ်ပါညာဆိုတဲ့ဥစ္စာကလည်းပဲဒီ ICC ကိစ္စတွေပါမပြောခင်ကတည်းကဖြစ်နေတဲ့ကိစ္စ။ဆိုတော့ဒါကကျွန်တော်လုံးဝလုံးထိုက်တာအောင်ကျွန်တော်လုပ်တာပါ။ ICC ကလည်းကျွန်တော်ဘာမှဟိုတကယ်တမ်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်စိုးရိမ်စရာမရှိဘူး။ဘာလို့ဆိုတော့ကျွန်တော်တို့မှဟာလာဟိုကျွန်တော်လုပ်နေတဲ့ဟာကဟိုဘာခေါ်မလဲလုပ်တဲ့လုပ်ထိုက်တာကိုလုပ်နေတာဖြစ်တယ်။အမှန်တရားအတွက်ကျွန်တော်တို့ကဒါဆောင်ရွက်နေတာဖြစ်တယ်။ဆိုတော့ဒီ ICC ကြောင့်ဒီဟာကြောင့်ဆောင်ရွက်နေတဲ့စိတ်နဲ့ဟိုပါပေါ့ဆန္ဒနဲ့ပေါ့နော်ဟိုရွေချက်နဲ့လုပ်တယ်ဆိုတော့ဒါတော့မဟုတ်ပါဘူး
။မြန်မာတမန်ကြီးဦးအဟောက်တို့စွမ်းကိုကိုဇော်ဝင်းလိုင်းကကိုညာဝင်းအောင်ကမင်းမြန်တင်ပြတော်တာပါရှင်ခုတော့ကြဖြတ်ရွေးကောက်ပွဲပြင်ဆင်မှုအခြေအနေဖတ်ဆက်ရအောင်ပါမြန်မာနိုင်ငံရဲ့လွှတ်တော်အစည်းအဝေးမှာလှစ်လှတ်နေတဲ့ကိုယ်စားလှယ်နေရာတွေအတွက်လာမယ့်နိုဝင်ဘာလ3ရက်နေ့မှာကြဖြတ်ရွေးကောက်ပွဲကျင်းပမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးဖြစ်ပါတယ်လူတို့ကြားဝေဖန်ခံရတဲ့မဲဆန္ဒရှင်စီရင်ပြုစုတာအပါအဝင်ကြိုတင်ပြင်ဆင်မှုတွေလူဝင်မှုကြီးကြပ်ရေးအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့ပညာရေးဝန်ထမ်းများရဲ့ပူးပေါင်းဆောင်ရွက်မှုအနေအထားတွေနဲ့ပတ်သက်လို့ VOA Editor ဒေါက်ခင်ဆိုဝင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကိုတည်တံ့တွေ့ဆုံမေးမြန်းချပါရရှင်
။မင်္ဂလာပါရှင
်။မင်္ဂလာပါ။
Okay ဥက္ကဋ္ဌကြီးကလို့မအားတဲ့ကြားထဲကနေပြီးတော့ကျွန်တော်တို့ VOA American တောင်းအချိန်ပေးပြီးတွေ့ဆုံခင်ပြည့်တဲ့အတွက်ကျေးဇူးအထူးတင်ပါရှင
်။ကျွန်တော်တို့ကလည်းဒီလိုရည်ရွယ်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ပါအခုပေါ့လေဟိုနိုဝင်ဘာလ3ရက်နေ့မှာကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ကြေညာထားပြီဆိုတော့လေဒီကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သိတင်တာလေးတွေပေါ့နော်ဟိုဘယ်နှမျိုးနဲ့မှလုပ်မလဲဘယ်ပါတီတွေဝင်ပြိုင်မလဲဆိုတာတစ်စိတ်လောက်ပြောပြပေးပါလားရှင
်ကျွန်တော်တို့ဒီကြားဖြတ်ရွေးကောက်ပွဲကို2018နိုဝင်ဘာ3ရက်နေ့မှာကျင်းပမယ်လို့ကြေညာပြီးဖြစ်ပါတယ်အဲကျင်းပပြီးပြင်ပဖြစ်တဲ့အတွက်လစ်လက်တဲ့မဲဆန္ဒနိုင်ငံတွေကတော့ပြည်သူလွတ်တော်က4နေရာအမျိုးသားလွတ်တော်က10နေရာတိုင်းဒေသကြီးပြည်နယ်လွတ်တော်နေရာက7နေရာပါ။ပေါင်း73နေရာမှာလုံးမဟုတ
်ဘူး။ဟုတ်ကဲ့ပါ။ဘယ်ပါတီတွေအများဝင်ရောက်ရှင်ပြိုင်မှုရှိပါလဲရှင်
။ဒါတွေကတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုကျွန်တော်တို့အမည်စင်းတင်သွင်းမှာပါ။တင်သွင်းခိုင်းမှာပါ။အဲ့တင်သွင်းတဲ့ရမရက်ကိုလည်းကျွန်တော်တို့ကြေညာပြီးပါပြီ။အဲ့ကြေညာပြီးတဲ့ရက်မှာမလာတင်တယ်မှာမှကျွန်တော်တို့ပရမတီပြိုင်မယ်ဆိုတာသိရမှာပါ။ကျွန်တော်တို့ကြိုတင်ပြီးတော့ဘယ်နှပါတီပြိုင်မယ်ဆိုဆင်ရတော့ကျွန်တော်ရှိလက်စီတော့မရှိသေးပါဘူး။
ဟုတ်ကဲ့ပါအခုကြားပြတ်ရေးကောက်ပွဲကျင်းပဖို့အတွက်ကိုဒီနိုင်ငံတော်အစိုးရနေပြီးတော့ဘတ်ဂျက်ရန်ပုံငွေတွေရောချထားပေးပါပြီလားရှင
်ကျွန်တော်ချထားပေးပါပြီအခု2018ကြားပြတ်အတွက်တော့ 1.6 ဘီလီယံကျွန်တော်တို့ပေးထားပြီးသားပါဒါပေမဲ့ကျွန်တော်တို့ကဒါတွေကဟိုတချို့ကဒီရန်ပုံငွေကိုအကုန်သုံးမယ်ဆိုပြီးတော့ယူဆနေတဲ့လူတွေလည်းရှိပါတယ်ဒါကြောင့်ကျွန်တော်တို့ကအဲ့လိုမဟုတ်ပါဘူးကျွန်တော်ကြားပြတ်ရေးကောက်ပွဲကကျွန်တော်ဘတ်ဂျက်ကတစ်ချိန်ပဲတောင်းဝန်ရှိတာပါတောင်းထပ်ပြီးနောက်ပိုင်းမှာလစ်လက်တဲ့နေရာတွေပေါ်လာရင်လည်းကျွန်တော်တို့ကဘတ်ဂျက်မလုံလောက်ဘူးရှိမှဆိုလို့ကျွန်တော်တို့ကဟိုပုံမူပြီးတော့စောင့်မီတောင်းထားတယ်ရှိပါတယ်ဒါပေမဲ့ကုန်ကြတဲ့အတိအကျတိုင်းမှာကျွန်တော်တို့သုံးပြီးတော့ကြံတဲ့ပူရှံငွေကိုကျွန်တော်ကဘတ်ဂျက်ပြန်လည်အပ်နှံပါပါဒါ 1.6 လုံးကိုသုံးမယ်ဆိုရင်ရည်ရွယ်ချက်မဟုတ်ပါဘူ
းဟုတ်ကဲ့ပါအခုအထီးချိန်တိပေါ့နော်ဒီကြိုတင်ပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဟိုဥက္ကဋ္ဌကြီးအနေနဲ့ကျင်းတဲ့အားရမှုရှိပါလားစိန်ခေါ်ချက်တွေရောရှိပါလားရှင
်ကျွန်တော်တို့ဒီကျိုးတင်ပြင်ဆင်မှုအနေနဲ့ကတော့ကျင်းပမဲ့တိုင်းဒေသကြီး5ခုပြည်နယ်4ခုနောက်ခရိုင်16ခုပေါ့နော်မြို့နယ်ကနေဒေသတော့13နေရာအဲ့အတွက်လှုပ်ဆောင်မဲ့ တိုင်း data ရေး commission အဖွဲ့ဝင်တွေ ခရိုင် commission အဖွဲ့ဝင်တွေ မြို့နယ် commission အဖွဲ့ဝင်တွေ ကိုကျွန်တော်တို့ဒီရွက်ကောက်ပွဲဥပဒေနီးဥပဒေသင်တန်းတွေပေးပြီးသားပါ နောက်ကိုလည်းဆက်လက်ပေးဖို့အစီအစဉ်ရှိပါတယ်ဒီရွက်ကောက်ပွဲလုပ်မဲ့နေရာတွေအတွက်တော့သင်တန်းတွေပေးပြီးတော့ပါပြီ
ဟုတ်ကဲ့ပါ ဟိုဒီရွေးကောက်ပွဲကျင်းပါတယ်ဆိုတာရွေးကောက်ပွဲရလေအမြဲတမ်းရှိနေတာမဟုတ်တဲ့ခါကြတော့ရွေးကောက်ပွဲကော်မရှင်နေနဲ့ပေါ့နော်ဒီဂျေရက်ဂျေးရအစပေါ့အဲ့တော့ဒီရွေးကောက်ပွဲကျင်းပဖို့လုပ်တိုင်းမှာဒီဝန်ထမ်းပေါ့ဝန်ထမ်းကိုကျွန်မသိသလောက်ပြောရလို့ရှင်တော့ចောင်းဆရာဆရာမတွေလည်းပါမယ်ပြီးတော့အထူးသဖြင့်ကတော့ထွေထွေအုပ်ချုပ်ရေးဦးစီးဌာနပေါ့နော်အဲ့တော့ထွေထွေအုပ်ချုပ်
ောင်းဝင်မှာဟာဒီကော်ပိုရှင်ကလိုအပ်ရင်သက်ဆိုင်ရာဝန်ကြီးဌာနအသီးသီးကိုအကူအညီတောင်းဝင်ရှိတယ်လို့ကျွန်တော်တို့ဥပဒေအရသတ်မှတ်ပေးပြီးသားပါဒါမှမဟုတ်ကျွန်တော်ကော်ပိုရှင်ကလိုအပ်တဲ့ဝန်ကြီးဌာနမှန်သမျှအကူအညီတောင်းရင်ဆောင်ရွက်ပေးရမယ့်အတောင်းဝင်ရှိပါတယ်
အဲ့တော့သူတို့အတွက်ကိုဒီဥမာအချိန်ပိုလောက်ရတယ်ဆိုတော့အဲ့တော့အချိန်ပိုလောက်ခါတွေဘာတွေကြတော့ဘယ်လိုရှိပါလဲသူတို့
ကျွန်တော်တို့အဲ့လိုတသက်ရှိမြင်တာတော့မရှိပါဘူးဒါပေမဲ့ရက်ကြီးအဖွဲ့တွေမှာရှိတဲ့အုပ်ချုပ်ရေးမှူးရုံးမှာရှိတဲ့စည်းရေးတွေကကျွန်တော်တို့ဒီရက်ကြီးကော်မရှင်ရဲ့အတွင်းရေးမှူးဖြစ်နေပါတယ်ဒါမှမဟုတ်သူကိုယ်တိုင်ပဲဒီရက်ကြီးကော်မရှင်အတွင်းရေးမှူးလည်းဖြစ်တယ်ရက်ွက်အုပ်ချုပ်မှုရုံးရဲ့စည်းရေးလည်းဖြစ်ပါတယ်အဲ့သူနဲ့တော့ကျွန်တော်ကဆက်တက်ဆောင်ရွက်နေတာပါဒီရက်ကြီးအဖွဲ့တွေကတော့ကျွန်တော်အသီးသန့်တွဲလို့ရတဲ့အဆင်တော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့မဲစင်းကောက်တဲ့နေရာမှာအဲရက်ွက်တွေမှာရှိတဲ့စိတ်အမှုယာယမှုတွေနဲ့ပူးပေါင်းပြီးတော့ဒီမဲစင်းမှန်ကန်ရေးတော့ပူးတွဲဆောင်ရွက်တာရှိပါတယ်အဲ့ပိုင်းလေးပဲရှိပါတယ
်ဟုတ်ကဲ့ပါ
ကျွန်တော်တော့ကျွန်တော်သိတာမရှိဘ
ူးဟုတ်ကဲ့ပါဒီမဲစင်းမှန်ကန်မှုတိကျဖို့ဆိုတဲ့နေရာမှာလဲဒီအောက်ခြေပေါ့ဒီ grassroot root level ပေါ့ရက်ကြီးအဆင်ကအရေးကြီးဆုံးပဲပေါ့နော်အဲ့တော့ဒီရက်ကြီးအဆင်နဲ့ဒီလူဝင်မှုကြီးကြပ်ရေးပြည်သူအင်အားဦးစီးဌာနနဲ့ရောဟိုဆက်ဆက်မှုရှိမှာပေါ့နော်အဲ့ဒီအခြေအနေလေးလည်းပြောပြပေးပါရှင်
ကျွန်တော်ဒီကမဲစင်းရတော့နှစ်မျိုးရှိပါတယ်ရက်ကြီးအုပ်ချုပ်ရေးမှုတွေကကျွန်တော်တို့သူ့ရက်ွက်ကြီးရွာအတွင်းမှာရှိတဲ့လူဦးရေအဆင့်ကိုကျွန်တော်တို့ဟိုကျွန်တော်ရယူပါတယ်သူတို့ရှိတာဒီအဆင့်ထဲမှာပါတဲ့လူတွေရဲ့နိုင်ငံသားဖြစ်မှုဟုတ်ဘူးမဟုတ်တယ်မဟုတ်ဘူးအဲမွန်းနေ့တက်ရက်တရားမှန်တယ်မှန်ဘူးဆိုတာတော့ကျွန်တော်တို့ကသက်ဆိုင်ရာလူမှုကြီးကြပ်ရေးဌာနရဲ့အတည်ပြုချက်ကိုယူပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီမဲစင်းပြုစုဖို့ကကော်မရှင်ရဲ့ရက်ကြီးအုပ်ချုပ်ရေးအခွင့်အဝင်တွေရဲ့ရက်ကြီးကော်မရှင်တွေရဲ့လာဝကအခွင့်အရေးတွေကကျွန်တော်ပူတော်ဆောင်ရွက်ပြီးမှသာပြည့်စုံတဲ့မင်းစင်ဖြစ်လာတာပ
ါဟုတ်ကဲ့ပါဟိုဘုဟုတုတ္တအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဒီမဲပေးပိုင်ခွင့်ရှိတဲ့လူဦးရေဘယ်နှတန်းလောက်ရှိပါလဲရှင
်ကျွန်တော်2015ရွေးကောက်ပွဲအရတော့ရွေးကောက်ပွဲမှာမဲပေးနိုင်တဲ့မဲဆန္ဒရှင်ဦးရေက34တန်းရှိပါတယ်ဒါပေမဲ့အခု2010ကျရင်တော့ကျွန်တော်တို့ကအသက်ဆက်ရှင်နေပြည့်တဲ့လူကြီးတွေတိုးလာမယ်ဆိုရင်2010ကျရင်တော့ခမန်းကြီးပေါ့လေ၄တန်းကျော်၅တန်းနီးပါးလောက်တိုးလာမယ်လို့ဟိုခမန်းထားပါ
ဟုတ်ကဲ့ပါအခုတော့ဟိုနောက်တစ်ခုကတော့ဒီလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်အခုကျင်းပမယ်ဆိုတဲ့အထက်မှာဒီမငြိမ်မသက်ဖြစ်နေတယ်ပေါ့နော်အခြေအနေတိတ်ပြီးတော့မတည်ငြိမ်မှုမရှိတဲ့ရေသေးတောင်ရခိုင်ပြည်နယ်ရစနောက်လဲစားနဲ့မြကြီးနာပေါ့အဲ့ဒီဒေသတွေမှာကျင်းပဖို့ဒီရပြရေကောက်ပွဲကျင်းပဖို့အတွက်ကိုရောအခြေအနေဘယ်လိုရှိပါလဲရှင
်ကျွန်တော်တို့ရေကောက်ပွဲကျင်းပမယ်ဒေသအလုံးရဲ့လုံခြုံရေးအခြေအနေကိုသက်ဆိုင်ရာကာကွယ်ဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနကိုကျွန်တော်တို့မှတ်ချက်တွေတောင်းထားပါတယ်အဲသူတို့အနေနဲ့ဒီရွက်ကွက်ကျင်းပမဲ့နေရာတွေဟာရွက်ကွက်ကျင်းပနိုင်တဲ့အခြေအနေရှိပါတယ်လို့ကျွန်တော်တို့ပြန်ကြားထားတဲ့အတွက်ကျွန်တော်တို့တော့ဒီအတွက်တော့ကျင်းပပေးမှာဖြစ်ပါတ
ယ်ဟုတ်ကဲ့အဲ့ဒါဆိုတော့အဲ့ဒီ3နေရာစလုံးမှာကျင်းပနိုင်ဖို့အခြေအနေရှိတယ်ပေါ့နော
်
ဟုတ်ကဲ့ပ
ါလွတ်တော်ကြဖြာရွက်ကွက်ပွဲကြိုတင်ပြင်ဆင်မှုတွေအကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကိုဒေါခင်ဆိုဝင်းကတွေ့ဆုံမေးမြန်းသွားတာပါ POA ကနေဒီကနေ့ညပဲဆက်ပြီးထုတ်လွှင့်သွားမယ့်အစီအစဉ်တွေကတော့ line meter 24 25နဲ့30နဲ့အပြင် line လမီတာ190တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ6ရက်ပုဒ္ဓဟူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြံမာရေးအားကစားသတင်းလာတွေကိုကြားရဖို့ရှိပါတယ်။လောင်းရိပ်မိနေတဲ့မြမအဂတိတိုက်ဖြတ်ရေးဆိုတဲ့ကောင်းစင်နဲ့ဆွေးနွေးထားတဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော
့အဲ့မဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်မတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြင်းနေရတာပဲလုတ်ကိုင်းနိုင်ပြီမဲ့မလုတ်နိုင်တဲ့ချက်တွေပေါ်နေတာရှိတယ်ကမတော်မတရားလုပ်သွားတာတွေကိုကျိုးစီ
းလူအခွင့်ရေးရှင်တွေဦးသိန်းတန်းဦးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျာမန်ရဲ့ကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်မိုးရာသီမှာဖြစ်တတ်တဲ့ကူးစက်ရွာကတွေအကြောင်းသီးမှာဘလိုတွေကြိုတင်ကာကွယ်နိုင်မလဲဆိုတာကိုပြင်ဆင်ထားနိုင်မှာပါဒီအကြောင်းလူလူနဲ့ဂျာမန်ရဲ့အစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်
မွေးရသည့်အချိန်ကာလကိုဝင်ရောက်လာပြီဖြစ်တာကြောင့်ကူးစက်ရောဂါတွေကိုသတိပြုဖို့လိုအပ်လာပါတယ်။မွေးရသည့်မှာကြုံတွေ့ရလေရှိတဲ့ကူးစက်ရောဂါတွေထဲမှာတုတ်ဝေးဖြန့်နာရောဂါနဲ့ဝမ်ပြက်ဝမ်ရှော်ရောဂါတွေဟာအဖြစ်များတဲ့ကူးစက်ရောဂါတွေပဲဖြစ်ပါတယ်။တုတ်ဝေးဖြန့်နာရောဂါဖြစ်ဖို့အခွင့်အရေးနည်းပါအောင်ဘလို့အချက်တွေကိုလိုက်နာဆောင်ရွက်သင့်ပါတယ်လို့မေးကြည့်တဲ့အခါအဆုံးနှစ်ရင်ကောင်းအထူးကူဆရာဝန်ကြီးဖြစ်သူဒေါက်ပမောက်ခဒေါက်တာဒေါ်အေးဝင်းဆက်ကအခုလိုပြောပါတယ်။
မဖြစ်ခင်ကကြိုတင်ကာကွယ်တဲ့ခုနကကျွန်မပြောတဲ့နည်းတွေပေါ့နော်ကာကွယ်ဆေးထိုးထားခြင်းနဲ့နောက်ပြီးတော့ချောင်းဆိုးတဲ့အခါမှာကာပြီးဆိုးတာလို့နော်လက်ကိုခဏခဏဆေးတာလို့နော်အဲ့အခြေအနေတွေပေါ့နော်နောက်ပြီးတော့နည်းနည်းနဲ့တိုးဝေးဖြစ်တဲ့ထင်လို့ရှိရင်လူရားလည်းမသွားတာလူထူတတ်တဲ့အထဲကိုမသွားတာဒါတွေဟာဆိုလို့ရှိရင်ကာကွယ်ဖို့အတွက်ကိုနေနန်းနေပါပဲအဲ့နေနန်းတွေကိုလိုက်နာခြင်းအဖြစ်ကြိုတင်ကာကွယ်ထားရင်တိုးဝေးပိုးကပုစီကိုမကူးလာဘူးပေါ့ကူးလာရင်လည်းစိုးစိုးဝါးတွေဖြစ်
မွေးရသည့်ကာလမှာမတန်ရှင်းတဲ့ရေကိုတောက်တုံးမိပြီးဝမ်ပြက်ဝမ်ရှော့ယောဂါတွေလည်းဖြစ်ပေါ်ခံစားရနိုင်ပါတယ်။ဝမ်ပြက်ဝမ်ရှော့ယောဂါနဲ့အစာစိတ်တင်တာတွေကိုရှောင်ကျဉ်နိုင်မှုအတွက်တောက်ရည်နဲ့အစာတောက်ပြင်ဆင်တဲ့ရေကိုကြိုချက်ပြီးမှသုံးဆဲတင်တယ်လို့အထွေထွေယောဂါကုဆရာဝန်တူဦးဖြစ်သူဒေါက်တာဆန်းကြီးထက်ကပြောပါရစေ
။ဒီဟင်းချက်မဲ့သူကပေါ့နော်အဓိကလက်ကိုတေချာစေကြောတန့်စင်ရမယ်။နောက်ပြီးလို့ရှိရင်အသားစိမ့်တွေပါတော့စားတော့ရှောင်ကျဉ်ရမယ်။တေချာဟိုအသားတွေဆိုလည်းနူးညံ့အောင်ချက်ပြုတ်ရမယ်။ရေဆိုလည်းကြိုချက်တောက်ရမယ်။နွားနှုတ်တွေဆိုလည်းတေချာကိုကြိုချက်ရမယ်။နော်နောက်တစ်ခါ cross contamination ပေါ့ခုနကလို့အသားစိမ့်ချက်ထားတဲ့မကြက်တဲ့လုပ်ထားတဲ့အိုးတွေတပါးတွေလည်းနောက်တစ်ခါထက်ချက်မယ်ဆိုလို့ရှိရင်တေချာစေကြောပြီးမှချက်တင်တယ်ပေါ့နော်
ကလေးငယ်တွေမှာဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပြီဆိုရင်အသက်အန္တရာယ်ကြုံတွေ့ရဖို့အခွင့်အရေးပိုများပါလေကလေးငယ်လေးတွေမှာဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပေါ်ခံစားရမှုကိုလျှော့ချနိုင်မှုအတွက်တန်ရှင်းတဲ့တောက်သုံးရည်ကိုသုံးဆွဲဖို့လိုအပ်တဲ့အပြင်ကာဝယ်စစ်တွေထိုးပြီးကာဝယ်ထားဖို့လည်းလိုအပ်တယ်လို့အထွေထွေယောဂါကုဆရာဝန်တူဦးဖြစ်သူဒေါက်တာနေမျိုးသူကပြောပါလေ
virus ဝင်လာလို့မရအောင်လေကာဝယ်လို့ရတယ်ဆိုတာကိုကျွန်တော်တို့သိရှိထားတယ်အဲ့ဒီမှာဘာနဲ့ကာဝယ်လဲဆိုတော့ကာဝယ်စစ်ရှိတယ် rota virus ကိုကာဝယ်လို့ရတယ် rota ကာဝယ်စစ်ရှိတယ်ဝမ်ပြက်ဝမ်ရှော့ကာဝယ်ဆေးရှိပါတယ်။အဲဒီကာဝယ်ဆေးထိုးရလို့ရှိရင်လည်းကလေးငယ်တွေကိုကျွန်တော်တို့စွမ်းထက်ထက်နဲ့ကာဝယ်ပေးနိုင်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာ80နိုင်ငံပေါင်း80လောက်မှာတော့ဒီ virus ကာဝယ်ဆေးကိုကလေးငယ်တွေကိုထိုးပေးနေပါတယ်
။တွေ့လွင်တုတ်ကွေးယောဂါဟာလည်းမိုးရသည်မှာသတိပြုသင့်တဲ့ယောဂါတစ်ခုဖြစ်ပါလေ။ဒီရသည်မှာဖျားပြီးဆိုရင်တာမန်တုတ်ကွေးယောဂါဖြစ်နိုင်တယ်လို့တွေ့လွင်တုတ်ကွေးယောဂါလည်းဖြစ်နိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားပဲဆရာဝန်နဲ့ပြတာတိုင်ပင်သင့်တယ်လို့အထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ။
အခုချိန်ကဒီသွေးလွန်တုပ်ကွေးဖြစ်များရာသီဖြစ်တဲ့အတွက်ကြောင့်မလို့เนาะလူကြီးရောကလေးပါကလေးဆိုတော့ကလေးမိဘများရောရိုးရိုးတမန်လူရောဖြားပြီဆိုရင်သွေးလွန်တုပ်ကွေးဖြစ်နိုင်တယ်ဆိုတာလေးကိုကောင်းထဲမှာထည့်ထားဖို့လိုပါတယ်ပြီးတဲ့အခါမှာဖြားတဲ့ရက်ကလေးတွေကိုလည်းမမေးမလျော့မှတ်ထားစေချင်ပါတယ်အကယ်၍များသွေးလွန်တုပ်ကွေးဆိုလို့ရှင်ဆရာတို့ကဒီရက်တွေပေါ်မူတည်ပြီးတော့ပြင်းထန်မှုကိုဖြစ်စေနိုင်တဲ့အတွက်เนาะကိုယ့်ရက်ကလေးကိုဂရုတစိုက်နဲ့ဖြားတဲ့ရက်ကိုလည်းမှတ်ထားပေးပါပြီးတဲ့အခါမှာ၂ရက်၃ရက်မြောက်မှာမှဆရာတို့အဖျားမကြသေးဘူးဆိုရင်တော့မြည်သူမစိုးဒီလက်မောင်းမှာသွေးပေါင်ချိန်တာနဲ့ပတ်ပြီးတော့စမ်းသပ်စစ်ဆေးတဲ့ hashtag စစ်ဆေးဖို့ကိုတောင်းဆိုလို့ရပါတယ်เนาะအဲ့တော့ဆရာဝန်နေနဲ့လက်ဒီချိန်မှာဆရာတို့စမ်းသပ်စစ်ဆေးပေးပါတယ်အကယ်၍များ เนาะสันตะสิซีโบไม่ย่อบีจันနေแก่มั้ยဆိုရင်เนี่ยลูนาเตียวนี่เนี่ยหาคลีตุ้ยล้นตกวยဖြစ်နိုင်มาดล่ะเสียอาဆိုပြီးတော့เมลายင်ကိုသူတို့ဒီဒီเทสလေးကိုလုတ်ပေးပါလိမ့်မယ်เนาะအဲ့တော့လုတ်ပေးခြင်းအပြင်ဒီမှာတကယ်လို့မတွေ့ဘူးဆိုရင်ตุ้ยล้นตกวยမဟုတ်သေးဘူးလို့တော့အပြတ်တော့ပြောလို့မရအောင်ရာခိုင်နှုန်းတော်တော်များများနေသွားပြီဒါပေမဲ့ဆက်လက်ပြီးတော့ခုနကကျမကြီးဝန်ကြီးဌာနထုတ်ပြန်ထားတဲ့အချက်တွေတိုင်းတစ်ချက်ချက်ရှိခဲ့မယ်ဆိုရင်တော့အချိန်မြွေးဆေးုံဆေးပေးကန်းကိုပြန်ရောက်ဖို့ပြန်ပြတ်သားဖို့လိုပါတယ်ပေါ့နော်ဆိုတော့ဒါလေးကိုပဲဒီရာသီမှာဖျားခဲ့ရင်သွေးလွန်တုတ်ကွေးဖြစ်နိုင်တယ်ဆိုတဲ့ဟာလေးကိုခေါင်းထဲထည့်ထားဖို့ ਨੇ ကိုယ့်ရဲ့အိမ်ပတ်ဝန်းကျင်နီးတစ်ဝိုက်မှာပိုးလောက်လန်းခြင်းမရှိအောင်ကြိုတင်ဆောင်ရွက်ထားပေးဖို့ ਆ ဒါအခုချိန်မှာပြည်သူလူထုတိုင်းရဲ့တာဝန်တရားဖြစ်မယ်လို့ဆရာတော်ထင်ပါတယ်
မိုးရသည့်အချိန်ကာလကိုဝင်ရောက်လာပြီးဖြစ်တာကြောင့်မိုးရသည့်မှာဖြစ်များတဲ့ကူးစက်ရောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါမိုးရသည့်မှာဖြစ်များတဲ့ကူးစက်ရောဂါတွေနဲ့ကြိုတင်ကာကွယ်ရေးတွေအကြောင်းထောက်တာတန်ဆောကလူလူနဲ့ကျန်းမာရေးကဏ္ဍမှာတင်ပြသွားတာပါ PO မြန်မာပိုင်းရဲ့ပို့ထူနေညဘက်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါပါမြန်မာနိုင်ငံနဲ့ဒေတာရင်အင်းကြီးချင်းမလေးရှားအပါအဝင်ကမ္ဘာနိုင်ငံတချို့မှာဝင်းကြီးချုပ်တမရဆားရဲအစိုးရအကြီးအကဲဟောင်းတချို့ဟာအာဏာလက်ရှိစီစဉ်ကကျူးလွန်ခဲ့တဲ့အာဂတိလိုက်စားမှုတွေကြောင့်အမှုရင်ဆိုင်ကြရပါတယ်မြန်မာနိုင်ငံမှာတော့အာဏာရှိခဲ့သူတွေအာဂတိမှုကင်းခဲ့ကြပါရဲ့လားတကယ်လို့မကင်းခဲ့ကြဘူးဆိုရင်သူတို့တွေကိုကင်းလွတ်ခွင့်ပေးထားပြီးလက်ရှိလှုပ်ဆောင်နေတဲ့အာဂတိတိုက်ဖျက်ရေးကတော့ဘလောက်အထိထိရောက်နိုင်မလဲဆိုတာလူအခွင့်အရေးရှင်တွေဦးသိန်းတန်ဦးနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကျောင်းဦးသိန်းတို့ခင်ဗျာကျွန်တော်ပြည်ရက်ပတုံးကရှင်းနေအဖြစ်ဆောင်ရွက်ခဲ့တဲ့သမရဟာတရားဥပဒေစနစ်ယိုယွင်းနေရာကိုပြုပြင်နိုင်ပါမလားဆိုတော့ကျွန်တော်အစီအစဉ်လုပ်ခဲ့ရပါတယ်တိုက်ဆိုင်မှုပဲလားအဲ့ဒီဟာရဲ့ကြည့်ရပဲတော့ကျွန်တော်မသိဘူးပေါ့ဆရာဘာပြည်ဆိုင်အားလို့ဆိုပို့စီပါလိမ့်မယ်အခုတရားသူကြီးတချို့လက်ပေးလက်ယူမှုနဲ့ရေးယူဖို့လို့တော့တင်းချောင်နေရပါညာကြားရဆရာအဲ့ဆက်ဆက်ကောရှိလားဆရာပဲလို့မြင်ပါလဲအစားကောင်းတယ်လို့ပြောရမလားဆက်ဆက်မရှိသည့်တိုင်အောင်ဒီသမရလက်ထက်မှာတရားဥပဒေကျွေးရင်းနေမှုကိုပြုပြင်ဖို့စလာပြီတို့ပြောရမလားဆရာ
ဟုတ်ကဲ့ဟုတ်တိုက်ဆိုင်တာလည်းဖြစ်နေပါလေနောက်အခုအခြေအနေကလည်းပဲဒီတရားစီရင်ရေးပတ်သက်လို့ဒီ judicial institution တွေကသူ့ပြည်ကြောင်းနိုင်မှုတွေလုပ်တဲ့အခြေအနေတွေကတိုက်ဆိုင်နေဆရာတက်လာတဲ့သမရနဲ့ဒီဗီဒီယိုရှင်းနေကြရုံတို့ဗီဒီယိုတရားတော်ချုပ်တို့ကျန်တဲ့တက်ဆိုင်ရာ policy တွေညီညွတ်နဲ့ဥပပေါင်းဆောင်ရွက်ဖို့အချိန်ကျနေပြီအဲ့ဒါဆိုရင်တရားစီရင်ရာဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားစီရင်စနစ်ကနေပြီးတော့လူမှုကိုဥပဒေထိရင်နဲ့ချက်မိုးကာကွယ်နဲ့အခြေအနေရောက်လာနိုင်တယ်လို့ကျွန်တော်မျှော်လင့်တယ်
။ကျွန်တော်တကယ်တော့ဒီနေ့အဓိကမေ့ချင်တဲ့ကိစ္စကတော့အကြတိလိုက်စားမှုနဲ့ပတ်သက်ပါတယ်ဆရာ။ဘာကြောင့်လဲဆိုတော့ကဘာပေါ်မှာဒီကနေ့သမဏတာဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တချို့ပေါ့လေဒါအကြတိလိုက်စားမှုနဲ့အပြန်လဲဆွဲဆူခံရတဲ့တောင်ကိုရီးယားမှာဆိုရင်ထောင်နှံနှိစေပဲချမ်းဖတ်လိုက်တဲ့အခုဘရာဇီးလ်မှာလည်းပဲလူလာတဆိုးသောကိုတရားရုံးကဒီကိစ္စနဲ့အဖမ်းဖို့အမိန့်ထုတ်တော့ဒီကနေ့ပဲအခုပဲကျွန်တော်တို့အဖမ်းခံလိုက်တယ်ဆိုတော့တရင်တက်လာပြီဖြစ်ပါတယ်တခါတောင်အာဖရိကမှာအဲ့လိုကိစ္စတွေအများကြီးရှိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအကြမ်းလိုက်စားမှုဟာတော်တော်လေးအရေးကြီးတဲ့ပြဿနာဖြစ်ပါတယ်အနာရယူခဲ့တဲ့လူတွေတာဝန်ထမ်းဆောင်ခဲ့တဲ့လူတွေကိုအဲ့ဒီလိုအရေးယူနိုင်တဲ့အချိန်နေဗမာပြည်မှာတော့နောက်ပြန်အကျိုးဆက်ရောက်မှုမရှိစေရဆိုပြီးတော့ကန့်သတ်ထားတာရှိသလားဆရာနောက်တော့ပြန်ပြီးတော
့ဟုတ်ကဲ့ရှိနေတယ်ဗျဟုတ်ကဲ့နောက်တော့ပြန်လို့မရဘူးကျွန်တော်တို့ဒီရင်အစိုးရအဖွဲ့တွေကိုပေါ်ပြီးဝင်ချက်တွေမပေါ်ပေါက်ခင်ကလုပ်ရဆောင်ရွက်ခဲ့တဲ့ဒီစားများအတွက်ရင်းဆောင်ခြင်းမရှိသေးရလို့တားမြစ်ထားတာရှိတယ်ဗျတို့ရတယ်ဥပဒေသဘောအရတော့ဒါကဟိုဒီတာဝန်ထမ်းဆောင်တဲ့အခါမှာဟိုသဘောယူနေဖြစ်လုပ်ခိုင်ဆောင်တဲ့ဒီစားတွေအဲ့ဒါတော့ဖြစ်တယ်အဂတိလိုက်စားမှုအတွက်တော့တားမြစ်လို့မရဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့နိုင်ငံတာဝန်ထမ်းဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအကျိုးဥဒိထားပြီးလုတ်တဲ့နေရာမှာမှားတာယွင်းတာကိုဆိုရင်တော့ဒါအကျိုးအရေးလို့မရောက်ပါဆရာကျွန်တော်နားလည်တာဟုတ်တယ်မလား
ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်
သူကိုကျိုးစီဘွားအတွက်တိုင်းပြည်ရဲ့ဗန္ဒာကိုအလွဲသုံးစားလုတ်ခဲ့ရဆိုရင်တော့ဒါမြန်မာနိုင်ငံမှာလည်းလုတ်မယ်ဆိုရင်လုတ်နိုင်တဲ့အခြေအနေရှိရပေါ့
တကယ်တော့ဥဒိသဘောအရာတော့ဒါရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်အစုံတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြင်းနေရတာပဲလုတ်ကင်နိုင်ပြီမဲ့မလုတ်နိုင်တဲ့အချက်တွေပေါ်နေတာတွေရှိနေပြီဗျာမတော်မတရားလုတ်သွားတာတွေကိုကျိုးစည်းဝါးအတွက်လုတ်သွားတာတွေဒါတွေရှိနေပြီဗျာတို့ရရင်ကျွန်တော်တို့မှာအကြောင်းအကျောင်းထောက်ရတာပေါ့ဗျာ ကြောင်းကြောင်းထောက်ပြီးတော့ဒီမလုံနိုင်သေးတာတွေရှိတယ်အဲ့ခြေနေတစ်ခုမှာတော့ဟိုတစ်ဖက်ဒီဓာဝင်ရှိရဲ့ဒီအင်အားစုအားလုံးပါဝင်ပြီးတော့မှဟာဒါဟိုသဘောထားကွဲလွဲတာကတတ်တတ်ပေါ့ဗျာအဲ့ဒီမျိုးသားရင်းသားစီဆိုတာမှာဟိုတခိုးနဲ့အလွဲသုံးသားဓမ္မမပါဘူးတိုင်းပြည်မျက်နှာအောင်လှုပ်သွားတာပဲဆိုတော့အခြေအနေတစ်ခုရောက်လာတယ်အဲ့ဒီကိစ္စတွေပေါ်လာတယ်ခင်ဗျာ
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးကြတာဟာဘာမှမနာလိုစရာသူတို့ကိုမျက်နှာစီခြင်းတဲ့သဘောလုံးဝမပါပါဘူးရှင်နော်အဲ့ဒါကိုစဉ်းစားလင်းပြောခြင်းပါလေကျွန်တော်ကတကယ်တမ်းဖြစ်တင်တာကိုတိုင်းပြည်ဘလောက်မျက်နှာခဲရတယ်လဲအဲ့ဒါကိုအဖတ်ဆယ်ဖို့ရဲ့နောက်တစ်ခုကဒီလိုလှုပ်လိုက်မှလည်းပဲအခုမြန်မာနိုင်ငံမှာအဂတိတိုက်ဖြတ်ရေးကော်မတီဆိုတာဖွဲ့ပြီးတော့လုပ်နေတဲ့လူရက်တွေကပုံပြီးထိတိယောက်ဖြစ်လာမယ်လို့ထင်လို့ကျွန်တော်ပြောတာပါဟုတ်ကျွန်တ
ော်လည်းသဘောတူပါတယ်ခင်ဗျာကျွန်တော်လည်းဟိုဒီတိုက်ပြည်ကသွားနေတဲ့ဒီအမျိုးသားရင်ကြားစီပေါ့ဒီကျွန်တော်တို့နောက်ဆက်မဖြစ်စေချင်ပါဘူးဒါပေမဲ့တတိရဲ့ဒီအတိတ်တတ်မှတ်ချက်လည်းကျွန်တော်တို့ဖွင့်ရမှာပေါ့ဗျာခုနပြောသလိုပဲတိုက်ပြည်ရဲ့လုပ်ငန်းတွေလုပ်ကန်ဆောင်တဲ့အခါမှာဖြစ်ခဲ့တဲ့ပြဿနာတွေရှိတယ်မတူတဲ့နိုင်ငံကြီးအမြင်နိုင်ငံကြီးအုပ်စုတွေနဲ့ထိတ်တိုက်ကြွေးကြတာတွေရှိတယ်ဒါတွေကိုကျွန်တော်တို့ဘာမှပြောရမှာမရှိပါဘူးတို့ရရင်တူးချင်းအရာတိုက်ပြည်ကိုနှနာသွားအောင်ဟိုမှာတရက်ကို300ရနိုင်နေရကိုဘုံမတပြေကငွေတထောင်နဲ့နှားသွားတဲ့ကိစ္စမျိုးလေးဒါဓာမျိုးကိစ္စနောက်တစ်ခါတန်းကြီးရဲ့ညီတွေကိုမတော်မတရားတခြားလူဗတရားအမျက်ဆုံးရအောင်အတွက်ဈေးပေါ်ပေါ်နဲ့တန်းကြီးနဲ့နာအောင်ပြီးသွားတဲ့ကိစ္စမျိုးကြီးကြတော့ဒါကြတော့ခုနအမျိုးသားတက်တဲ့ပြည်ရရင်ကြားစီမှာပါမယ်မထင်ဘူးညဒါ corruption bribery and corruption ကိစ္စဒါမျိုးတွေကတော့အရေးယူနေတယ်ဥပမာအရင်ညောင်းတဲ့တရားဗျာညောင်းတဲ့တရားကြိုးကြပြီးတိရလူတိနောက်ထပ်တရားတွေလည်းကျွန်တော်ဘယ်သူမှတော့မခံဝင်ဘူးအထာမျိုးဟာဒီတိုင်းတိုင်းကြည့်နေတဲ့ကိစ္စမျိုးမဟုတ်ဘူးကျွန်တော်တို့ဘက်ကတော့ဘုံတယ်ဆရာလိုပဲကျွန်တော်လက်သားပါစေနားပါစေမရှိပါဘူးတို့ရရင်တိုင်းပြည်အကျိုးလူမှုအကျိုးအတွေ့တချို့အေးအေးဆောင်တဲ့ကိစ္စတွေရောအေးအေးသိနေလို့ကျွန်တော်ထင်တယ်ဒါမှလည်းအာဂရိလိုက်စားမှုတိုက်ချင်ကြီးကော်မရှင်ဆိုတာတိတ်ပဲရှိလာပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကဒီသူတို့ရဲ့မသမာမှုနဲ့အခြေခံပြီးတိဆောက်လာခဲ့တဲ့စီးပွားရေးအဆောက်အုံတွေမြန်မာနိုင်ငံမှာတချို့လည်းပဲတော်လေးကြည်ကြီးမမခိုင်ခိုင်မမဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီဟာတွေကိုနောက်ကျောင်းပြန်ပြီးတော့အကြီးကြီးကြီးမနဲ့အေးအေးယူလိုက်ရင်အခုလောလောဆယ်မှာတိုင်းပြည်အတွက်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်နိုင်တဲ့အခြေအနေရှိပါသလားကွန်ထရိုးလုပ်ငန်းကြာဆင်းသွားနိုင်စရာတို့အလို့သမားတွေရဲ့လုပ်ပြုတ်ဖြစ်ကုန်တာတို့အဲ့လိုနစ်နာစရာအကြောင်းများရှိနေလို့လားဆရာအဲ့ဒါကငက်ကွက်စရာအခြေလို့ထက်တွေ့ရမှာလားလော
လောဆယ်ကတော့ကျွန်တော်ထင်နေရဟုတ်ကျွန်တော်တို့စီးပွားရေးတော်တော်များများကတော့ဒီမသမားတွေလည်းထက်ရောက်နေလို့ကျွန်တော်တို့ပြောရမှာပါပဲ။ဒီငွေတွေငားယူထားတဲ့ညီတွေတကယ်ကိုစနစ်တကျနဲ့အကုန်ထုတ်ယူထားပြီးတော့ဒီဟိုရှိကနာမည်ကျွန်တော်ဘီနာမီပေါ့ဆရာကြီးနာမည်ခံထားတဲ့လူရောနာမည်မခံမနဲ့ပြန်ရောဆွေးနွေးသားခြင်းတို့ဟာတွေရှိနေတဲ့အခါကျတော့ဒီကြောတော့ဆီဝါးရေးကိစ္စမှာကျွန်တော်တို့ဒီအခွန်အတန်းအောင်ရှုပ်ဖို့တော့ကျွန်တော်တို့အတော်စဉ်းစားနေရတယ်ဆိုတာမျိုးဖြစ်တယ်။ဖြစ်တော့ဒီအခုချင်းတော့လို့ဟိုတော့အဒီဒီပိုင်းသိနေလို့ရဦးမြင့်ဝင်တစ်ခက်ပြီးတော့လှုပ်လို့ရမယ်တော့မထင်ဘူး။ဒါပေမဲ့လူလူရဲ့အကျိုးစီးပွားတရလုံးကိုချိမ့်ချောက်နိုင်တဲ့ကိစ္စမျိုးတွေကတော့ကျွန်တော်တို့စုံမ်းတဲ့နယ်ရည်ယူတဲ့နယ်ချင်တယ်။သို့မဟုတ်ရင်တော့ကျွန်တော်တို့ဟိုကြာရည်ပြန်ပြီးတော့ဒီလုံလုံနေခြင်းအဖြစ်နဲ့အကျိုးရှိမှမထင်ပါဘူး
။ဟုတ်ကဲ့။နောက်တစ်ခုကအခုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အဂတိလိုက်စားမှုကော်မတီရဲ့လှုပ်ရှားမှုကောတခြားဘက်မှာတိသာမြင်သာတဲ့လှုပ်ရှားမှုတွေကြီးကြဲကြဲလက်ညှိုးထောက်ပြစရာတွေ့ပြီလားခင်ဗျာ
ကျွန်တော်တော့မတွေ့ဘူးဆရာကြီးဦးမြင့်ကတော့ငါကြီးကြီးကြော်ပါလို့ပြောတာပါเนาะကျွန်တော်ကတော့ဒီအားရလေစားကိုကော်မရှင်ဆိုတာကိုတန်လျာရှိတယ်ကျွန်တော်တဦးချင်းပြောတာပါဟိုဘာလို့ဆိုတော့ကျွန်တော်တို့1948နောက်ပိုင်းပေါ့เนาะဒီလွတ်လပ်ရေးရပြီးတဲ့အခါမှာအားရလေစားမှုတက်ခဲ့နေပတ်သက်ပြီးတော့စာတုံးလုံးဖွဲ့ယူအဲ့ဒီတော့ဝင်းချုပ်ဦးမြင့်ကဖွဲ့ပြီးတော့ပေါင်းထည့်ပေါ်ခဲ့တာပဲဗျာဟ
ုတ်တယ်အ
ဲ့တော့1948တော့ဒီအာဂရိကချမ်းပတ်ချက်ရေးဦးတွေရှိတာကတော့လည်းလုံလောက်တယ်ဗျာဒီလိုကော်မရှင်ကြီးဖွဲ့တော့ဒီကော်မရှင်တရားရှိတာဥက္ကဋ္ဌတွေရောလူတွေကိုဝင်းကြီးလာစားတွေပေးတိုက်တာအဆောင်တွေပေးပြီးတော့ဒီယုံနဲ့လုံနေရမယ်အနေဒါမဟုတ်ဘူးလို့ကျွန်တော်ထင်တယ်အကျိုးသိအောင်လည်းဒါမှသူတူးတွေဆိုကြီးတာမဟုတ်ဘူးစာတုံးလုံးဖွဲ့ကြီးကိုကောင်းကောင်းကန်တွယ်နိုင်တဲ့တတိကြတိလည်းရှိကိုကျင်တရားကောင်းတဲ့ခေါင်းဆောင်တယောက်ရဲ့လက်ထက်အကြီးကြီးတယောက်လက်ထက်ထည့်ပြီးတော့အဲ့ဒီတန်ပြန်သုံးလိုက်လို့ရှိရင်ဖြစ်တဲ့ဒီစားလို့ကျွန်တော်မြင်နေရတယ်။အခုဒီဟာတွေကတော့ဟိုအများကြီးပေါ့ဗျာ။ဒီ2008ပွဲလေးဟိုကအင်္ဂါဆောင်အောင်ပေါ့ဗျာ။အင်္ဂါဆောင်အောင်လုပ်ရတဲ့အခါကျတော့သဘိုးတဲ့တက်ခါကြီးပေါ့ဗျာ။ဆင်ဘိုးတဲ့ချွန်ဘိုးကြီးတဲ့အနေထားမျိုးဖြစ်ပြီးတော့ကြီးကြီးကြီးကြီးတော့ဘာမှမလုပ်နိုင်ဘူးကျွန်တော်ထင်တာပဲ
။ဒါပေမဲ့ခက်တာအခုစာသုံးလုံးကလည်းပြည်တဲ့အောက်မှာမဟုတ်ဘူးလားဆရာ
။ဟုတ်အဲ့ဒါကတော့ကျွန်တော်တို့ရည်ရည်စစ်တော့အမြင့်ကြီးကပြန်ပြန်လာတာပေါ့ဆရာကြီး။ဒါပေမဲ့
ကျွန်တော်တို့သို့တူကြတဲ့အတိုင်းပဲမထောင်ရှိပေါ်ဒီဝင်ချီအောင်လေးရနိုင်ငံတော်ရဲ့အထွတ်ထိပ်ပို့ကတမရပဲစတဲ့လုံးလုံးကဒီရေးရေးတဲ့အောက်ရှိလည်းပဲမပြီးရေးရေးပါဝင်အားလုံးဟာဒါကျွန်တော်တို့တမရလည်းအောက်မှာရှိရတမရမိမိနိုင်ရတယ်ဘာလို့နှောင်းရှိပေါ်ဒီလုံးကိုအပြန်အမြန်နဲ့ဖတ်တဲ့အခါမှာဒီရေးရေးပါဝင်ထားတဲ့အတွင်းကိုတမရကကိုယ်ဥစ္စာအနည်းဆုံးတင်သွင်းပေးဖို့ပဲပြောတာသူ
ဒီကမှာဖြစ်တယ်ပြီးဟာဟိုလည်းပဲကျွန်တော်ထင်တယ်ဗျအမိန့်ပေးနိုင်တယ်လုပ်နိုင်တယ်တော့တမရကအမျိုးမျိုးနဲ့ရှိညံပညာလဲဒီမှာတတိကြတိလဲရှိလို့တော့လုပ်ကြတာပေါ့ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုလောလောဆယ်မှာတရားသူကြီးတွေလက်ပေးလက်ယူလှုပ်လှုပ်ဖမ်းတယ်သူတို့ကထွက်ပြေးနေတယ်တင်းချောင်းနေတယ်သူတို့ကြားရပြောရဆရာဒါဟာတိုက်ဆိုင်မှုလဲဖြစ်ကောင်းဖြစ်မဲ့တမရအသစ်နဲ့နောက တကယ်ကြောက်လောက်ရအောင်ပြုပြင်ရမယ်ဆိုပြီးတော့စပြီး initiative ယူပြီးတော့လောက်လာကြရဲဆိုတော့အခုလိုနောက်ကျောင်းပြန်ပြီးတော့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးစုံစမ်းစစ်ဆေးဖော်ထုတ်မဲ့ကိစ္စနဲ့ပတ်သက်လို့ရောအနာပိုင်းကြီးကမဟုတ်ဖဲနဲ့အဲ့လိုဆရာဆိုတော့ပြောတဲ့အဖွဲ့အစည်းတွေကောစတင်ပြီးတော့လက်မှုယူပြီးတော့လောက်လာနိုင်တဲ့အခြေအနေမရှိပါခင်ဗျာ
အဲ့ဒီရဲ့ကျွန်တော်ကမနည်းဆက်တော့ပေါ့ဗျာဟိုမြင်တွေ့နေတော့အလားလာတော့မရှိနေတဲ့ခုကဌာနဆိုင်ရာတွေကလည်းလုံရင်းလုံရင်းနဲ့တွေ့နေတာအများကြီးပေါ့ဗျာသူကျွန်တော်တို့နီးစပ်တဲ့ဥမာမနေ့တိုင်းဒီသားကြီးအစိုးရအဖွဲ့ဆိုလို့ရှိရင်ဒါတို့ပြပင်းတို့တာပဲတော့ပြီးခဲ့တဲ့အစိုးရအဖွဲ့ကတို့တော့သွားကန်နေပေါ့ဗျာစီဒီဝမ်ပေါက်သွားပြီးတော့လူ99ယောက်ကျော်ဒီကမြောက်များစွာပြေးသွားပြီးတော့အဲ့ဒါမျိုးတွေလုတ်သွားတာတော့သူရတဲ့မရတဲ့လူတွေပြေးထားတာဆက်အခုဆိုလို့ရှိကိုကျွန်တော်တို့မလေးမှာစုံစမ်းစစ်ဆေးနေရပြတ်ဆန်ပြေးနိုင်တဲ့လူတွေကခရံနေကိုအတုတွေနဲ့လုံလာပြီးသွားတဲ့အတွက်မျိုးတော်ဝင်ကိုယ်တိုင်စာသုံးလို့နဲ့စစ်ဆေးနေရတဲ့အနေထားကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီဟာတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့နော်သက်ဆိုင်ရာဌာနအဖွဲ့ကြီးပြီးပြီးလို့မပြောနိုင်ပေမဲ့ဟိုအချို့နေရာတွေမှာတော့ဒီလိုကိစ္စတွေကိုကင်ဆယ်ဆောင်နေတာကိုကျွန်တော်တွေ့ရပါတယ်
ဦးကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေလံအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာကြားကြရအောင်ပါ။တောတာရှင်များရှင်။မီတူဆိုတဲ့လှုပ်ရှားမှုနဲ့အတူနိုင်ငံတကာအဆိုင်အဝန်မှာအမျိုးသမီးအခွင့်အရေးနဲ့အနိုင်ကျင့်မှုတွေကအကာအကွယ်ပေးနိုင်ရေးလှုပ်ရှားမှုတွေမကြသေးခင်ကဆက်လို့အားကောင်းလာနေပါတယ်။အမျိုးသမီးတွေအခွင့်အရေးဘာကြောင့်ကာကွယ်ဖို့လိုအပ်ပါသလဲ။မြန်မာနိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနဲ့ကာကွယ်ပေးနိုင်ရေးဘလောက်အထိအလေးထားဆောင်ရွက်နေကြပါပြီလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရဲ့လေလံအစီအစဉ်ကကြိုဆိုပါရစေ။တရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့အပတ်စဉ်အားကစားကဏ္ဍပါ။ဒီတရင်မှာအားကစားအစီအစဉ်ကနေပြီးတော့2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအထူးအစီအစဉ်ဖြစ်တင်ဆက်သွားမှာဖြစ်ပါတယ်။ပထမဆုံးအနေနဲ့အုပ်စု၈စုအသင်း32သင်းရှိတဲ့အထက်မှာအုပ်စု A, B, C နဲ့ D တို့ထဲမှာပါတဲ့အသင်းတွေထက်ကအုပ်စုအဆင့်ကိုကျော်ပြီးတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဘယ်အသင်းတွေတက်သွားနိုင်ခြေရှိသလဲဆိုတာကိုဘောလုံးအားကစားလှည့်လာသုံးသပ်သူတွေဖြစ်ကြတဲ့ကိုဝနာကိုကိုဝင်းကျော်မင်းတို့နဲ့မင်းမြန်ဆွေးနွေးပြီးတော့ကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ရှင်။
ကိုဝနောက်ကိုနဲ့ကိုဝင်းကျော်မင်းရေအခုကဘာဖလားပြိုင်ပွဲက7ရက်ပဲလိုတော့တယ်အုပ်စု8ခုအသင်း32သင်းအကြိတ်နဲ့ရှင်ပြန်ကြတော့မယ်အုပ်စုတစုချင်းစီအလိုက်အုပ်စုကျော်မဲ့အသင်းတွေကိုကျွန်တော်တို့ဒီညသုံးသပ်ကြည့်ကြအောင်ဆိုတော့အုပ်စု A မှာဘယ်အသင်းတွေကျော်မယ်လို့ကိုဝနောက်ကိုတွက်ထားတယ်လဲ
ဟုတ်ကဲ့ကျအုပ်စု A မှာတော့ Ancient Russia ပါတဲ့အုပ်စုပေါ့နော်ဒါကရုရှားရဲ့ Sorry Arabia ရဲ့ Egypt ရဲ့ဒီကျွန်တော်နာမည်ကြီးဥရုကွေရဲ့ပါတယ်ကြအဲ့တော့ဒီအုပ်စုမှာဥက္ကွေရတော့ဒါတွေ့ကြုံခြေစွမ်းအကောင်းဆုံးအသင်းဆိုတော့ဒါထင်ရှားတယ်ပေါ့နော်မြင်လို့မရဘူးရုရှားကတော့ဒါခြေစွမ်းအကောင်းကြီးမဟုတ်ဘူးမြန်အင်ရှင်ဖြစ်နေတော့ တခြားပြိုင်ပွဲတွေကြည့်ကြတော့ဆော်ရီယာအေဘီယာနဲ့အီဂျစ်ရှိရပါတော့အီဂျစ်ကတော့ဆာလက်ကအခုလက်ရှိတိုင်းအမေရိကန်ဖြစ်ချင်မှာဆိုတာပြောလို့လည်းမရနိုင်ဘူးနော်နောက်တော့လည်းဆာလက်ကိုတီးပြီးတော့ကစားဆိုတော့အီဂျစ်ကလည်းဒီပြိုင်ပွဲမှာအားမဲမှုတွေရှိလိမ့်မယ်အဲ့တော့နောက်တစ်ဆင့်တမန်နဲ့တင်းကိုယူရမယ်ဆိုတော့ဒါဥရုဂွေးကတော့အော့စုပထမပါတော့အော့စုအနေထားလဲခြောင်ပြီးတော့ဒါအိရှင်လည်းဖြစ်နေတယ်ရုရှားအော့စုဒုတိယနဲ့ပဲတက်ဖို့လားလားများတဲ့အနေထားမှာလို့ကျွန်တော်ကတော့မြင်ပါလဲကြ
ကိုဝင်းကျော်မင်းရောကိုတော့ကိုပြောတာသဘောတူသလားတခြားအသင်းများရွေးချင်သေးလား
ဟုတ်ကဲ့ကွာတချို့ဟာတွေကတော့ကျွန်တော်သဘောတူရဲ့ကွာဒါပေမဲ့ကျွန်တော်ကအင်ရှင်ရုရှားအသင်းထက်ဆိုင်ကျွန်တော်ကအီဂျစ်ကိုပိုပြီးကြိုက်နေရကြသူတကယ်ဒီခုနကိုဝနာကိုပြောသလိုပေါ့အော့စုပထမနေရာကိုဥရုဂွေးကဂျာပန်နိုင်ငံဆိုတော့ကျွန်တော်ကအော့စုဒုတိယနေရာကိုကျွန်တော်အီဂျစ်ကိုကျွန်တော်ပိုပြီးအလေးပေးနေကြကွာ
ဟုတ်ပြီဗျာ
ဆိုတော့ရုရှားကဟုတ်ကဲ့ဒီနောက်ပိုင်းခြေစမ်းပွဲစဉ်တွေမှာဒီ6ပွဲသက်တိုက်ပေါ့သူ့အနေနဲ့တိုင်းဝဲမရဘူးကြက်လက်ကောင်းမှုရုံးကန်နေရတယ်ဒါဆိုရင်သူ့မှာဒီအင်ရှင်လို့တဲ့ဖီအားကြီးကလည်းရှိနေတယ်ဆိုတော့ကျွန်တော်ထင်တယ်ကြအုပ်စုဒုတိယနေရာရဖို့သူတော်တော်လေးရုံးကန်ရမယ်လို့တော့ကျွန်တော်မြင်မိရယ်နောက်တစ်ဆင့်တက်မဲ့အတင်းနှစ်တင်းနေရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဥရုဂွေးနဲ့အီချစ်ကိုကျွန်တော်ပို့ပြီးကြိုက်မိရယ်ဗျ
ဟုတ်ပြီဗျာကိုနောက်ကိုကဥရုဂွေးနဲ့ရုရှားကိုဝင်းကျော်မင်းကဥရုဂွေးနဲ့အီချစ်စောင့်ကြည့်ကြတာပေါ့နော
်ဟုတ်ကဲ့ဗျ
ကျွန်တော်တို့ group B ကိုအုပ်စု B ကိုဆက်သွားရအောင်အုပ်စု B မှာရောဒီတစ်ခါကိုဝင်းကျော်မင်းကဘယ်နှစ်သင်းကိုအုပ်စုကျော်ပဲတွေ့တယ
်လေ။ဟုတ်ကဲ့ဗျ။ group B ကိုကျွန်တော်ကြည့်ရင်တော့အဓိကကျွန်တော်သတိထားမိတာတော့မော်ရိုကိုအသင်းပေါ့။ဒီနှစ်မှာပါလာတဲ့အသင်းတွေတွေကမော်ရိုကိုအသင်းရဲ့ခြေစမ်းကလည်းတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်။ဒီပေါ်တူဂီအသင်းနဲ့စပိန်တို့ကဒီအသင်းကြီးပါနေတဲ့ကြားထဲမှာမော်ရိုကိုကကျွန်တော်ထင်တယ်ကြ။ပြီးခဲ့တဲ့2014တော့ကကော့စတာရီကာအသင်းလိုမျိုးပဲသူ့အနေနဲ့ဖြန့်နှင်းအသင်းတစ်သင်းဖြစ်လာမလားဆိုတော့ကျွန်တော်စိတ်ဝင်စားမိတယ်။ဒီအများအမြင်မှာတော့ဗျာဒီနောက်တစ်ဆင့်တက်ဖို့အတွက်ပေါ်တူဂီနဲ့စပိန်ကတော့အသေးကြဆုံးဖြစ်မယ်လို့ထင်နေကြဒါပေမဲ့ဒီအဖွင့်ပွဲကမှာမော်ရိုကိုအနေနဲ့အီရန်ကိုကစားလို့နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့နောက်တစ်ဆင့်တက်ဖို့အတွက်ညှောလင့်ချက်ရှိတယ်။အဲ့ဒီနေရာတစ်ခုတော့ကျွန်တော်ထင်နေကြပေါ်တူဂီစပိန်နှစ်တင်းနဲ့တစ်တင်းတက်ပြီးမော်ရိုကိုအသင်းနောက်တစ်ဆင့်တက်မယ်လို့ကျွန်တော်အနေနဲ့မြင်မိကြဗျ။ဟုတ
်စိတ်ဝင်စားစရာပဲကိုနောက်ကိုရေးပေါ်တူဂီနဲ့စပိန်အပြင်မော်ရိုကိုပါထက်ထွက်ထားတယ်ကိုနောက်ကိုရောသဘောတူလား
အဲဟုတ်ကဲ့ဗျမော်ရိုကိုကတော့ကုလားကိုဝင်းကျော်မင်းတို့လိုရတာဖြင်းအတင်းအစ်စ်မှာတော့ချက်နိုင်တယ်ဗျသူရဲ့ဒီနောက်ဆုံးပွဲစဉ်ရလက်တွေကြီးမှဆိုရင်ရှုံးပွဲမရှိတာတော့ကြာပြီပေါ့နော်အဲ့တော့မော်ရိုကိုကတော့စောင့်ကြည့်ရမယ်အတင်းဟုတ်တာတော့မှန်တယ်ဗျဒါပေမဲ့တကယ်တကယ်ကစားကွက်နေထားအပြီးရောဒီကစားသမားအင်အားရှင်ကြီးမှဆိုတော့ဒါစပိန်နဲ့ပေါ်တူဂီကိုရှင်မော်တော်လေးခတ်တယ်ကြအလုံးဝကိုစပိန်နဲ့ဒီပေါ်တူဂီတင်းနေမှာပေါ့နော်ဒီအနည်းငယ်တွေပါရထုတ်ခံရမယ်လို့ upset ရလာချင်းမှာမော်ရိုကိုအတွက်ကတော့အခွင့်အရေးရှိမယ်လို့ထင်တယ်ဗျအဲ့တော့ဒီအုပ်စုမှာကျွန်တော်အများဆုံးခံမှန်းမယ်ဆိုတော့စပိန်နဲ့ပေါ်တူဂီရဲ့တက်လို့ထင်ပါတယ်က
ြဟုတ်ကဲ့ဗျာကိုဝနောက်ကိုနဲ့ကိုဝင်းကျော်မင်းကတူတာလေးတွေရှိတယ်လို့မတူတာလေးတွေရှိတယ်ဆိုတော့ပြိတ္တတွေပို့ပြီးတော့ရင်ခုန်စိတ်လို့ရှားစွာစောင့်ကြည့်ရမယ်သဘောရှိတာပေါ့ကဲဒီတစ်ခါကျွန်တော်တို့အုပ်စုစီကိုဆက်သွားရအောင်အုပ်စုစီမှာကပြင်သစ်ဩစတြေးလျပီရူဒဲန်မတ်ဆိုတော့ကျွန်တော်ကတော့ပြင်သစ်ကတော့တေချာပေါက်တက်မယ်လို့ကျွန်တော်ထင်တယ်ကိုနောက်ကိုဘယ်လိုသဘောရလဲ
ဟုတ်ကဲ့ပြင်သစ်ကတော့ဒါကစားသမားအင်အားလည်းကောင်းတယ်လက်ရှိခြေစွမ်းအနေနဲ့တိုက်ဆင်အားစုမှာလည်းတော်တော်ကောင်းနေတွေ့ရပြအဲ့တော့ပြင်သစ်ကတော့ဒီအုပ်စုတက်မယ်လို့ဟိုကျွန်တော်တနည်းအားပေးထားခြင်းပေါ့နော်ဒါပေမဲ့ဒီတခြားအုပ်စုဒုတိယအနေနဲ့တက်မယ်အတင်းနေရာတော့နှစ်တင်းလောက်တော့ရှိကြကြပါဘယ်တင်းနေလဲဆိုတော့ဒါပီရူးနဲ့တိမ်မယ်ကြဒါပီရူးကလည်းဒါမြစ်ပေါင်းကြာကြီးကမ္ဘာကလောက်ခြေစွမ်းမောင်နိုင်ဒီနေ့မှပြန်ပြီးတော့အရှင်နိုင်ငံရတယ်နောက်ပြီးတော့ဒီအတင်းကောင်းဆောင်တိုက်စင်းသွားရိုးရတာဖီဘာနေတာပွဲစဉ်ပြစ်တန်နေတာကိလောက်လိုက်ပြီဆိုတော့ဒီဘက်မှာသူတို့အနေနဲ့ပီရူးကအင်းဒီအားဖြစ်ပါလိမ့်မယ်ကြအဲ့တော့ဒုတိယညအတွက်ကတော့ပီရူးနဲ့ဒိမန်ကတော့အကျိတ်ငယ်လူရမယ်အနေထားမှာလို့ကျွန်တော်ထင်နေကြအဲမချင်းမနေသတင်းကြီးမှာဆိုတော့ကျွန်တော်ဒိမန်ကိုပြင်းနေတဲ့ဒူနောက်ဖြစ်ကိုပေးခြင်းနဲ့
ဟုတ်ကဲ့ပါကိုဝနောက်ကိုကပြင်သစ်ပီရူးနဲ့ဒိမန်မှာမှဒိမတ်ဆိုတော့ကိုဝင်းကျော်မင်းရေပြင်သစ်ကတော့ကျွန်တော်နဲ့ကိုဝနောက်ကိုကသဘောတူတယ်ကိုဝင်းကျော်မင်းရောသဘောတူလား
ဟုတ်ကဲ့ကဒီနေရာမှာလည်းကျွန်တော်တို့နည်းနည်းဟိုတုံ့နှံ့မှုလေးလွဲမယ်လို့တော့ထင်ကျွန်တော
်
အနေနဲ့ကျွန်တော်ဒီအုပ်စုမှာပီဦးကိုပို့ကြိုက်တယ်ဗျဒီကဘာဖြစ်လို့ဆိုတော့ဒီသူနောက်ဆုံးကစားခဲ့တဲ့ခြေစမ်းပွဲစဉ်မှာဒီခရိရှားတို့အိုက်စလန်တို့စကော့တလန်တို့လိုဒီကစားပုံမှာကြောတယ်ဗျကြက်ခိုင်မှုအသာပေးကစားတဲ့အသင်းတွေကိုပီဦးကအနိုင်ကစားထားတယ်ခုနကိုဝနာကိုပြောတယ်လို့ပီဦးအသင်းကောင်းဆောင်လည်းဒီဘွဲဘက်ပြစ်တန်းအရင်လွတ်လာပြီးကြံပါလာမယ်ဆိုတော့သူအသင်းကပို့ပြီးအင်အားတောင့်တင်းလာမယ်လို့ထင်တယ်ဒီနောက်တစ်ဆင့်တက်မဲ့အပင်အဖြစ်ရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်ကတော့ပြင်သစ်နဲ့ပီရူးအပင်ကိုရွေးချယ်ခြင်းနဲ့ဗျ
ဟုတ်ကဲ့ဗျပြင်သစ်ပီရူးသို့မဟုတ်ပြင်သစ်ဒိမတ်စောင့်ကြည့်ကြတာပေါ့ကျွန်တော်တို့ဒီကောအုပ်စုဒီဘက်ကိုဆက်သွားအောင်ကိုဝင်းကျော်မင်းအုပ်စုဒီမှာကတော့လက်ရှိထိပ်တန်းကစားသမားအတူဖြစ်တဲ့မက်ဆီပါတဲ့အာဂျင်တီးနားအသင်းအိုင်စလန်ခရိုအေးရှားနိုင်ဂျီးရီးယားကိုဝင်းကျော်မင်းဘယ်အသင်းနဲ့တင်လဲ
ဟုတ်ကဲ့ဒီ ကမ္ဘာ့လူ့ဒီရတော့ကျွန်တော်ထင်တယ်ဗျ group of death ပေါ့ဘာလို့ဆိုအာဂျင်တီးနားဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ပြောင်းလဲတော့နောက်ဆုံးဘောလူပဲတီးတက်ခဲ့တယ်ဒီမက်ဆီမာရှီယာနိုဒီအကူလိုလိုဒီကျောက်ဝင်ကစားသမားတွေအတွက်နောက်ဆုံးပြိုင်ပွဲချက်လာနိုင်တဲ့အတွက်ဒီပွဲရတို့အတွက်လုံးဝအမမခံဘူးထို့နည်းသူဒီပြည့်ကြံတဲ့ Croatia တို့ Iceland တို့ Nigeria တို့ဆိုတာလေနောက်ပိုင်းနှစ်တွေမှာပုံစံကောင်းနေရလာတယ်ဒီအုပ်စုကတော့တော်တော်လေးကိုကြီးကောင်းမဲ့ပွဲလေးနေဖြစ်လာလိမ့်မယ်ဗျအဲ့နောက်တစ်ဆင့်တက်မဲ့အသင်းလေးကျွန်တော်ရွေးချယ်ရမယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ဒီမက်ဆီဂူရိုလို့ပါနေတဲ့ကျွန်တော်အာဂျင်တီးနားကိုကျွန်တော်တိကျရွေးချယ်ခြင်းနဲ့နောက်ဒုတိယနေရာအတွက်ခရိုအေးရှားကိုရွေးချယ်နေမယ်ဗျ
ဟုတ်ကဲ့ဗျကိုဝင်းကျော်မင်းကအာဂျင်တီးနားခရိုအေးရှားဒီ group ကို group of death လို့လည်းနာမည်တက်ထားတယ်ဆိုတော့ကိုဝနောက်ကို group of death အစ်စ်ပဲလားဘယ်သင်းတက်မလဲအာဂျင်တီးနားအလားလားကောင်းပါမလား
ဟုတ်ဟုတ်ကဲ့ဗျဒီကကိုဝင်းကျော်မင်းတို့လိုပဲဒါလုံးဝကိုတင်မင်းသမားအုပ်စုလို့ပြောလို့ရပါဘောနော်တကယ်အချိန်နဲ့ရှိမဲ့ပွဲစဉ်တွေလို့ပြောလို့ရတယ်ဒါပေမဲ့အဲအခုတက်မဲ့နှစ်ပင်းကိုယူရမယ်ဆိုတော့အာဂျင်တီးနားကတော့မချစ်မနေယူရမယ်ကြာ။ဒါပေမဲ့ဘာလို့သူ့ရဲ့လူသင်းနေတာတွေ့ချုံချီစားနေရယူရမယ်ပေါ့နော်။အဲ့တော့ခရိုအေးရှားနဲ့နိုင်ဂျီးရီးယားကတော့ဒါသူတို့တွေကတပင်းအောင်တက်ပါမနော်။ဒီအဖွန်ပွဲစဉ်မှာလည်းသူတို့ကတွေ့နေ။အဲ့ပွဲကအဆုံးနဲ့ဖြစ်နိုင်တယ်ကြာ။မချစ်မနေယူရမယ်ဆိုတော့ဥရောပအသင်းတွေတကယ်ခရိုအေးရှားကိုကျွန်တော်ကဒီအာဂျင်တီးနားနဲ့ဒီနောက်ဆက်တက်မဲ့လို့ပဲကျွန်တော်ကတော့သုံးသပ်မိပါတယ်ကြာ
။ဒီအုပ်စု၄စုပေါ့ကျွန်တော်တို့အခုဆွေးနွေးသွားတဲ့အုပ်စု ABCD မှာကိုဝင်းကျော်မင်းရောကိုနောက်ကိုသဘောတူတာကတော့အုပ်စု D ပဲအာဂျင်တီးနားနဲ့ခရိုအေးရှားဆိုတော့ကျွန်တော်တို့အုပ်စု၄စုကြံပါတယ်အုပ်စု၄စုကိုကျွန်တော်တို့ရှေ့တစ်ဖက်မှာဆက်ပြီးတော့သုံးသပ်ကြတာပေါ့။ညောင်စလုံးကိုပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
အကစားအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်မနက်ဖြန်ကြာတာပတင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်ကိုပြန်ပြီးတော့နာဆင်ကြမှာပါလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ထို့အပြင် VOA ကနေဒီကနေ့ညအတန်လွှင့်နေတဲ့တနအိစအစီအစဉ်အလုံးကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိအစအဆုံးပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းဦးကတည်းကပြောပြပေးပါဦ
း။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားတဲ့အတွက်အီရန်ပေါ်တံခတ်မှုတွေပြန်လည်ချမှတ်မှာဖြစ်တဲ့အတွက်အီရန်ရဲ့နေလုပ်ငန်းတွေလုတ်ခတ်နေတဲ့ဥရောပကုမ္ပဏီတွေကိုအရေးယူတံခတ်မှုအစီအစဉ်ကနေကင်းလွတ်ခွင့်ပေးဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကတရားဝင်တောင်းဆိုလိုက်ကြပါတယ်။အီရန်နဲ့သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြခဲ့လာတဲ့ဆုံးဖြတ်ခဲ့တဲ့ပေါ်စိတ်မကောင်းတဲ့အကြောင်းလဲဥရောပသုံးနိုင်ငံကဝန်ကြီးကအမေရိကန်ဗန်နိုင်းဝန်ကြီးစတီဗင်မနူချင်နိုင်ငံချိုင်းဝန်ကြီးမက်ပွန်ပီယိုတို့ထံပြပို့တဲ့တင်းနှင်လာနေရဆွဲနဲ့စာထဲမှာပေါ်ပြထားပါတယ်။တမင်းနဲ့အလူမီနီယံတင်သွင်းမှုတွေပေါ်အမေရိကန်ကအခွန်နဲ့တွန်းမြင့်လိုက်တဲ့ပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေပေါ်အခွန်နဲ့တွန်းမြင့်မဲ့အစီအစဉ်တစ်ခုဇူလိုင်လဆန်းမှာစတင်မဲ့အကြောင်းဥရောပသမ္မတ EU ကပြောဆိုလိုက်ပါတယ်။အမေရိကန်သွင်းကုန်တွေပေါ်အခွန်စီးမြင့်သစ်တွေချမှတ်မဲ့အစီအစဉ်ကိုတော့ဥရောပကော်မရှင်ဒုက္ခကဘယ်ဂျင်နိုင်ငံဘရက်ဆဲမှာဒီနေ့ပဲကြေညာလိုက်တာပါ။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကာပူနိုင်ငံမှာထိပ်သီးထွတ်ဆောင်မှုစီစဉ်ထားတာရပ်ပိုင်းသာကျန်တော့တဲ့အချိန်မှာပဲစင်ကာပူနိုင်ငံရဲ့ဝန်ကြီးပျိုယန်မျိုးတို့ကိုတွားရောက်ဖို့စီစဉ်နေပါတယ်။စင်ကာပူနိုင်ငံရဲ့ဝန်ကြီး PVN Blackrishnan ကနှစ်ရက်ကြာမြောက်ကိုရီးယားခီးစဉ်မနက်ဖြန်စတင်မှဖြစ်တဲ့အကြောင်းစင်ကာပူနိုင်ငံကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခွန်ဂျွန်တို့ရှေ့သတင်းပိုင်းအင်္ဂါနေ့စင်ကာပူမှာတွေ့ဆုံမှာဖြစ်ပြီးအမေရိကန်သမ္မတအင်ဂျီတော်ကတော့စန်တိုစာကျွန်းပေါ်ကကပလာကျွန်းဟိုတယ်မှာတွေ့မှာဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ကမ်ပီနီမှာပြီးခဲ့တဲ့နေ့ထဲကျုံရတဲ့ပြပခတ်တွေအတွင်းနေရက်စွန်ခွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူပေါင်းဆောင်ရည်မြမဆူရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုစာချုပ်တော်တရက်လက်မှတ်ရေးထိုးပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြမဆူရတို့ကြားလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ဟာရင်ခိုင်ပြည်နယ်ကတင်းရှောင်သွားသူတွေကိုယ်သဘောဆန္ဒအရနေရက်ပြန်လည်နိုင်ရေးလုပ်ငန်းစဉ်ပုံမှန်မြန်ဆန်လောက်ထောက်ကူဖြစ်မယ်လို့မျှော်လင့်ကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်တဲ့ဒီနေ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။တရင်အချင်းချက်ကိုကောင်းလင်းဦးကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vitech Zonyak ဖြစ်ပါတယ်။ VO American အတန်ရမနက်ဖက်အစည်းအဝေးကတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1.33 လိုင်းဒိုမီတာ32 kHz 939နဲ့လိုင်းဒိုမီတာ40 kHz 930တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သွားသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမွှန်းလာပါစေရှင်။ VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာဝါ
This program has come to you from the Voice of America, Washington.